Welcome to the Voice of America in Burmese.
ဝါရှင်တန်မြို့ရဒီယိုအမေရိကန်တန်ကနေ2020ဇူလိုင်လ10ရက်ဗိုလ်ဘူးနေမနေ့ကင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ2440နဲ့51လိုင်းလိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနေ့ကင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ပိုးဟာလေထဲကနေလည်းပြန့်နှံ့ပိုးဆက်နိုင်ကြောင်းအထောက်အထားတွေပိုးပြီးတွေ့လာနေရကြောင်းလည်းဒီကိစ္စနဲ့ပတ်သက်ပြီးတင်ပြနိုင်အောင်ပြင်ဆင်နေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကအင်္ဂါနေ့မှာပြောပါတယ် WHO ရဲ့ဤပညာကော်မတီအကြီးအကဲဒေါက်တာမာရီယာဗန်ခါခော့ဖ်ကတော့
we have been talking about the possibility of airborne transmission and aerosol
COVID-19 ရောဂါပိုးကူးစက်တဲ့ပုံစံတွေထဲကတစ်ခုနေနဲ့သူဟာလေထဲမှာပြန့်နှံ့ကူးစက်မှုရှိနိုင်တယ်လို့အမှုံအဆက်ကလေးတွေအနေနဲ့လည်းပြန့်နှံ့ကူးစက်နိုင်တယ်ဆိုတဲ့သဘောတွေ့ရတယ်လို့ Geneva အစည်းအဝေးမှာပြောသွားတာပါဒါအပြင်သိပ္ပံပညာရှင်အယောက်200ကျော်ကဧပြီလထဲမှာ WHO နဲ့တခြားအဖွဲ့တွေကိုဆက်သွယ်ပြီးကိုရိုနာဗိုင်းရပ်စ်ဟာလေထဲကနေနဲ့ပြန့်နှံ့နိုင်တယ်ဆိုတာကိုအသိအမှတ်ပြုဖို့တောင်းဆိုခဲ့တယ်လို့လည်းပြောပါတယ်။သူတို့ကော်မတီကဒီအဖွဲ့နဲ့အတူလက်တွဲပြီးလှုပ်ဆောင်နေသလိုဒီဗိုင်းရပ်စ်ရဲ့လေထဲကနေပြန့်နှံ့တဲ့သဘောတဘာဝနဲ့ပတ်သက်ပြီးသိလာတာတွေကိုသိပ္ပံနည်းချက်တင်ပြနိုင်ဖို့အတွက်လုပ်နေတယ်လို့လည်းပြောပါတယ်။ WHO ရဲ့ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဆိုင်ရာဌာနတာဝန်ခံပမုခဘန်နဒက်တာအလဂရန်စီကတော့ဒီဗိုင်းရပ်စ်ဟာလေထဲကနေနဲ့ကူးစက်ပြန့်နှံ့နိုင်တဲ့ဆိုတဲ့ထောက်ထားတွေပိုးပြီးတွေ့လာရပေမယ့်တည်တည်ချာချာကောက်ချက်ချလို့တော့မရသေးဘူးလို့ပြောပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေအမေရိကန်နိုင်ငံနှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရန့်တရားဝင်စတင်လှုပ်ဆောင်လာတာဟာ WHO ရဲ့ကိုရိုနာဗိုင်းရပ်စ်ကာယရောဂါဆိုင်ရာတုံ့ပြန်ဆောင်ရွက်မှုတွေအတွက်အချိန်ကျောက်ခံရမှုတကယ်ဖြစ်လာနေပြီလို့အရာရှိတွေကပြောပါတယ်။ပိုလီယိုကြောတဲ့ယောဂဝတ်သက်နဲ့စိတ်ကျန်းမာရေးဆိုင်ရာအပါအဝင်ကမ္ဘာတစ်လွှာယောဂဖြစ်ပွားမှုမျိုးစုံတိုက်ဖျက်ရေးမှာဥဆောင်နေတဲ့ WHO ဖွဲ့ကြီးအတွက်ရန်ပုံငွေအများဆုံးထည့်ဝင်ပေးနေသူကအမေရိကန်နိုင်ငံပါဒါပေမဲ့အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ယောဂါတန်းစွစွဝါဝါခံစားခဲ့ရတာနဲ့အတူသမ္မတထရန့်ရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကိုခံလာရတာပါ WHO အတွက်အမေရိကန်နိုင်ငံကနှစ်ဆင်ထည့်ဝင်နေတဲ့ဒေါ်လာတန်း400ကိုဆိုင်းငံ့ထားဖို့ချိန်ချောက်ခဲ့ပြီးနောက်ပိုင်းနှုတ်ထွက်မယ်လို့ကြေညာခဲ့တာဖြစ်ပြီးအခုအမေရိကန်စတဲ့နှုတ်ထွက်နေပြီဖြစ်ကြောင်းသမ္မတထရန့်ကကုလသွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကိုတည်ဝင်တည်ပေးခဲ့တယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရကပြောပါတယ်။အမေရိကန်ရဲ့နှုတ်ထွက်မှုဟာတစ်နှစ်ကြာ2021ဇူလိုင်6ရက်နေ့မှာစတင်တက်ရောက်ပါပါ။တကယ်လို့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာသမ္မတထရန့်နဲ့ရှင်ပြိုင်ဖို့ရှိနေတဲ့ဒီမိုကရက်တစ်ပါတီကပြန်တဲ့ဂျိုးဘိုင်ဒန်ကအနိုင်ရခဲ့ရင်တော့ WHO ကလည်းအမေရိကန်နှုတ်ထွက်မှုကိုတားမယ့်သဘောရှိနေပါတယ်။ဘရာဇီးလ်သမ္မတဂျယန်ဘိုဆိုနာရိုကသူဟာကိုရိုနာဗိုင်းရပ်စ်ယောဂါအကူးစက်ခံရပြီဖြစ်ကြောင်းအင်္ဂါနေ့မှာကြေညာပါတယ်။သူ့မှာအဖျားရှိတာပါဝင်ကိုရိုနာဗိုင်းရပ်စ်ယောဂါလက္ခဏာတွေတွေ့လာရပြီးရက်ပိုင်းတွင်မှာပဲအခုလိုကြေညာခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်နဲ့ပတ်သက်ပြီးသမ္မတဘိုဆိုနာရိုကရှော့ပေါ့ပြောလို့ရှိတယ်လို့သူကကျန်းမာရေးလိုက်စားသူဖြစ်တဲ့အတွက်အကူးစက်ခံရမှာကိုစိတ်မပူကြောင်းသူ့ကိုထောက်ခံသူတွေကိုပြောခဲ့ပူပါတယ်။ဒီယောဂါဖြစ်တာဟာရေရိုးဖြန်းလာလာလို့ဒါမှမဟုတ်ရာသီဥတုဒဏ်ခံရတယ်လို့ဖြစ်နေပြီးသူ့အနေနဲ့ဘာမှတိတ်မခံစားရကြောင်းလည်းပြောပါတယ်။သမ္မတဘိုဆိုနာရိုဟာဒီဗိုင်းရပ်စ်ပိုးရဲ့အသက်ပါသေးစေနိုင်တဲ့အန္တရာယ်ကိုလှည့်လျော်ရှုတဲ့အနေနဲ့လူလူကြားတော်လာရမှာနှာခေါင်းစည်းတက်ဖို့လိုမျိုးဒီယောဂါမပြတ်နှံ့အောင်ထိန်းချုပ်မှုတွေကိုပါစိန်ခေါ်ခဲ့သူဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေတာကိုစိုးရိမ်တကြီးစောင့်ကြည့်နေရတာဟာအမေရိကန်တနိုင်ငံနဲ့မဟုတ်တော့ပါဘူး။ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်အတွက်ကန့်တတ်မှုတွေဖြေလျှော့ပေးနေချိန်မှာပဲဒီရောဂါကူးစက်မှုတိတ်များလာနေတဲ့လိုက်စတန်မြို့ကိုတော့အတော်အလာတွေပိတ်ပစ်လိုက်ပါတယ်။ဒီမြို့မှာအခုလိုကူးစက်မှုတိုးလာတာဟာအထက်ချုပ်ဆက်ယုံတွေကြောင့်တွက်ဆကြပါတယ်။ဆာဗီယာမှာလည်းဒီရောဂါကူးစက်မှုတိုးလာတာကြောင့်တောက်ကြံနေကပဲအတော်အလာကန့်တတ်မှုတွေပြန်ချထားလိုက်ပါတယ်။ဘူဂေးရီးယားနိုင်ငံကလည်းနိုင်ငံတော်ရေးပေါ်အချိန်ဖြစ်ဇူလိုင်15ရက်နေ့ထိဆက်ထားမှာဖြစ်ကြောင်းကြေညာခဲ့ပြီးစတိုးဆိုင်တွေနဲ့လူအများသုံးအဆောက်အဦတွေမှာနှကောင်းစီမတက်မနေရအမိန်ထုတ်ထားပါတယ်။ပေါ်တူဂီမှာတော့နောက်ထပ်အကူးဆိုင်ခံရသူတွေ့လာရတဲ့နောက်ပိုင်းမြို့တော်လစ်ဘွန်မှာဒီယောဂါအတွက်ကန့်သတ်မှုကိုပြန်ချမှတ်ခဲ့တယ်လို့စပိန်အစိုးရကလည်းဒီယောဂါကူးစက်မှုနှုံညက်လာတဲ့နိုင်ငံအရှိမြောက်ပိုင်းဒေသတချို့ကကန့်သတ်မှုကိုအမြန်ပြန်ချမှတ်ခဲ့ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12.3 540 kHz 513 52 kHz 5805နဲ့590 kHz 1505တို့ကနေထုတ်လည်ပေးနေပါရရှင
်ကျွန်တော်ရမထုံးပါ VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနေ့ကင်းသတင်းတွေကိုဆက်လက်တင်ပြပေးသွားပါမယ်ဒီမနက်ကကယူမဘန်က2019ခုနှစ်အတွင်းအပြည်ပြည်ဆိုင်ရာဘဏ္ဍာရေးကော်ပိုရေးရှင်း IFC ကရွေးချယ်တဲ့အကောင်းဆုံးလက်တွဲဖော်ဘဏ်တွေရဲ့ပါဝင်တယ်လို့မနေ့တနင်္လာနေ့က IFC ကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။ကမ္ဘာ့ဘဏ်အုပ်စုတွေကအဖွဲ့အစည်းတစ်ခုဖြစ်တဲ့အပြည်ပြည်ဆိုင်ရာဘဏ္ဍာရေးကော်ပိုရေးရှင်း IFC ကကမ္ဘာပေါ်ကဘဏ်ပေါင်း48ဘဏ်ကိုကုချိန်မြောက်နှစ်စဉ်ကုန်သွယ်ဆိုင်ရာစုချင်းပြည်ရာမှာယူမဘဏ်အခုလိုချင်းပြင်ခံရတာလည်းဖြစ်ပါတယ်။မတည်မငြိမ်မှုနဲ့ပဋိပက္ခတွေရောပြောင်းနေပြီးစီးပွားရေးအခြေခံမှာမမရှိတဲ့နိုင်ငံတွေ Fragile States တွေထဲကအရှေ့အာရှနဲ့ Pacific ဒေသကရွေးချယ်ခံရတဲ့လက်တွဲပေါ်အကောင်းဆုံးဘဏ်9ဘဏ်ထဲမှာယူမဘဏ်ကိုအခုလိုထပ်သွင်းချင်းပြင်ခဲ့တာလည်းဖြစ်ပါတယ်။IFC ရဲ့ကုန်သွယ်ရေးနဲ့ဘဏ္ဍာရေးဌာနကအစိမ့်မန်နေဂျာဟယွန်အန်ကတိုးတက်မှုဖြစ်သောနိုင်ငံတွေကပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေအတွက်ဈေးကွက်တွေကိုဖန်တီးပေးရမှာ IFC နဲ့တွဲပတ်ပူးပေါင်းဆောင်ရွက်နေတဲ့ဘဏ်အားလုံးကိုကျေးဇူးတင်ရှိတယ်လို့ပြောပါတယ်။မြန်မာနိုင်ငံအတွင်းကအသေးစားနဲ့အလတ်စားလုပ်ငန်းတွေကိုငွေထုတ်ချေးရမှာအခုညီရစီဖို့ IFC က2014ခုနှစ်ကရုပ်မဘဏ်ကိုငွေထုတ်ချေးခဲ့တယ်လို့ IFC ရဲ့2019ခုနှစ်ကထုတ်ပြန်ကြမှာပါရှိပါတယ်။အဲဒီနောက်2019ခုနှစ်မှာ IFC ရဲ့ချိန်ငွေတွေကိုရုပ်မဘဏ်ရဲ့ share 900ခန်းတော့အဖြစ်ပြောင်းလဲခဲ့ပါတယ်။ဒါကြောင့် IFC ကမြန်မာနိုင်ငံကကုသရေးဝယ်ရေးဘဏ်တစ်ခုမှာပထမဦးဆုံးရည်ရွယ်ချက်နဲ့နိုင်ငံငါငွေကြေးအဖွဲ့အစည်းတစ်ခုဖြစ်လာခဲ့ပါတယ်ခင်ဗျာ။ဟောင်ကောင်မှာတရုတ်စိုးရွားကမြို့သားလူတွေဥပဒေကိုပြဋ္ဌာန်းလိုက်ပြီးတဲ့နောက် TikTok ကုမ္ပဏီကဟောင်ကောင်ဈေးကွက်ကနေထွက်ခွာတော့မှာဖြစ်တယ်လို့ပြောပါတယ်။ဗီဒီယိုရိုက်ကွက်တူလေးတွေဖန်တီးနိုင်တဲ့လူသုံးပြားတဲ့ TikTok application ကုမ္ပဏီကဟောင်ကောင်ကလုပ်ငန်းတွေကိုရပ်ဆိုင်ပစ်မယ်လို့အင်ကာနီကကြေညာချက်ထုတ်ပြန်ပြောကြားခဲ့တာဖြစ်ပါတယ်။American ဤပညာကုမ္ပဏီကြီးတွေဖြစ်တဲ့ Facebook, Google နဲ့ Twitter တို့ကဟောင်ကောင်ကသုံးစွဲသူတွေရဲ့အချက်အလက်တွေကိုတရုတ်ပြည်မှာကြီးကိုစစ်ဆေးပေးဖို့တဲ့လုပ်ငန်းကိုရပ်ဆိုင်ပြစ်မယ်လို့ကြေညာပြီးမှအခုလို TikTok ရဲ့စုံပြတ်ချက်ထပ်ပေါ်လာတာလည်းဖြစ်ပါတယ်။ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကတော့ TikTok နဲ့တခြားတရုတ်လူမှု Media Applications တွေကို American နိုင်ငံကနေပိတ်ပင်ဖို့စဉ်းစားနေတယ်လို့လည်းတင်းတလာနေကပြောပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံတောင်ပိုင်းကမဲလ်ဘုန်းမြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတကျော့ပြန်မြင့်တက်လာတဲ့အတွက်မြို့ကန်တွေသတင်း၆ပတ်အပြည့်မထွက်ဖို့အမိန့်ထုတ်လိုက်ပါတယ်
။ The public health team have advised me to reimpose stage 3 stay at home.
ပြည်သူတွေအနေနဲ့ရုံးသွားကြောင်းသွားစိတ်ကကိစ္စနဲ့အစားအသောက်ဝယ်ယူဖို့ကိစ္စလေးခုကလွဲလို့ဘလို့အပဲအပြည့်မထွက်ကြဖို့မိန့်ထုတ်ပြန်ဖို့လူ့ကျန်းမာရေးအဖွဲ့ကအကြံပေးပါတယ်လို့ဗူတိုရီယာပြည်နယ်အုပ်ချုပ်ရေးမှူးဒန်နီယယ်အန်ဂရူးစ်ကအင်ကာနီကပြောတာပါ။အခုလိုမှလက်ဥမှုမယူရင်ဒီတဲ့ပူဆိုးမဲ့အခြေအနေတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့လည်းသူကပြောပါတယ်။ဒီမိန့်ကဒီကနေ့ဗုဒ္ဓဟူးနေ့ဒေသဆန်တော်ချိန်မနက်တနင်္လာကစပြီးအသက်ဝင်တာပါ။စားတောက်ဆိုင်တွေနဲ့ကော်ဖီဆိုင်တွေမှာထိုက်စားခွင့်မပေးပေမဲ့ပါဆယ်ဝယ်ယူလို့ရတယ်လို့အိမ်ရောက်မှယူလို့လည်းရပါတယ်။စပင်းအလှပြင်ဆိုင်တွေနဲ့ဖြောပြင်းနေရာတွေကိုတော့ပိတ်ထားမှာဖြစ်ပါတယ်။ဒီလိုစီးပွားရေးကန့်သတ်ချက်တွေကိုမလအတွင်းယောဂကုသမှုမြင့်တဲ့တုန်းကလည်းချမှတ်ခဲ့တာပါ။ဒါပေမဲ့မနေ့ကတည်းကတည်းကဝိတုရိယပြည်နယ်မှာယောဂပိုးကုသသူအသစ်190ယောက်တွေ့ရှိခဲ့တဲ့အတွက်အခုလိုကန့်သတ်ချက်တွေပြန်ချမှတ်လိုက်တာလည်းဖြစ်ပါတယ်။မဲလ်ဘုန်းမြို့တွင်ရက်ွက်30လောက်ကိုအသွာလာပြီးပိတ်ပင်ထားသလိုယောဂကုသသူ23ယောက်တွေ့ရှိခဲ့တဲ့လူနေအိမ်ရာကုန်းမှုမှာရဲတပ်ဖွဲ့တွေချထားပြီးအသွာလာတင်းတင်းကြပ်ကြပ်ကန့်သတ်ထားပါတယ်။ American နိုင်ငံ Johns Hopkins တက္ကသိုလ်စီးရင်တွေအရလက်ရှိ Australia နိုင်ငံမှာ COVID-19 ကုသသူစုစုပေါင်း 7,900 ကျော်နဲ့သေဆုံးသူ106ယောက်ရှိပါတယ်ခင်ဗျာ။ဗီယက်နမ်နိုင်ငံမှာနိုင်ငံတော်ကိုဆန့်ကျင်တဲ့အရေးသားတွေကို Facebook စာမျက်နှာပေါ်မှာတင်မှုနဲ့မြို့သားတူကိုဗီယက်နမ်တရားရုံးကထောင်ဒဏ်ရှိနှစ်ချမှတ်လိုက်ပါတယ်။အသက်29နှစ်အရွယ်အမျိုးသားကိုနိုင်ငံတော်ကိုဆန့်ကျင်တဲ့စာရွက်စာတမ်းတွေကိုရေးသားသိမ်းဆည်းဖြန့်ဝေမှုနဲ့တရက်ကြာဆက်ဆီးခဲ့တဲ့ Lockdown ခရိုင်တရားရုံးကအမိန့်ချမှတ်ခဲ့တာလို့ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဖီယွန်က Facebook စာမျက်နှာပေါ်ကနေဗီယက်နမ်နိုင်ငံကိုတီထောင်ခဲ့သူခေါင်းဆောင်ဟိုချီမင်းကိုပုတ်ခတ်ဆော်ကားတဲ့အကြောင်းအရာတွေကိုစုစုပေါင်း910ကျော်ရှိတဲ့တိုက်ရိုက်ဗီဒီယိုထုတ်လွှင့်မှုနဲ့ post ပေါင်း366ခုတင်မှုနိုင်ငံတော်ဆန့်ကျင်တဲ့ဝါဒဖြန့်စာဖို့တွေကိုဖြန့်ချိန်မှုတွေနဲ့ဆက်ဆွဲခံထားရတာပါ2021ခုနှစ်ဇန်နဝါရီလမှာမြို့သားလက်တော်ကျင်းပဖို့အတွက်ပြင်ဆင်နေတဲ့ဗီယက်နမ်နိုင်ငံမှာပြည်ခဲ့တဲ့နှစ်နောက်ပိုင်းကစလို့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူမှုတွေတိုးပြင်းလှုပ်ဆောင်လာနေပါတယ်ခင်ဗျာ
Direct from Washington, the voice of America,
VOA. ဘို ရုံးနဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံတဝမ်းမှာပြီးခဲ့တဲ့နှစ်ကတိုက်ပွဲပေါင်း1080ကျော်ဖြစ်ပွားခဲ့တယ်လို့အရသာ150ကျော်သေဆုံးပြီး380ကျော်ထိခိုက်ဒဏ်ရာရတဲ့အကြောင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါမြန်မာနိုင်ငံမှာ2019ခုနှစ်အတွင်းကတိုက်ပွဲပေါင်း1000ကျော်ဖြစ်ပွားခဲ့ကြောင်း MIPS ကငင်းချင်းရင်းနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute အဖွဲ့ကအစီရင်ခံစာထုတ်ပြန်ရမှာပြောဆိုလိုက်တာဖြစ်ပါတယ်တိုက်ပွဲအများစုကတော့အစိုးရနဲ့အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့နဲ့တမ်ဘရောဂျာဖြစ်ပွားခဲ့တာလို့လဲငင်းချင်းရင်းနဲ့လုံခြုံရေးဆိုင်ရာသုံးသက်ချက်2020အစီရင်ခံစာမိတ်ဆက်သတင်းစာရှင်းလင်းပွဲမှာ MIPS အလုံးမှုဆောင်ညွှန်ကြားမှုဒေါက်တာမင်းစောဦးကပြောဆိုထားတာပါ
2019မှာလက်နက်ကိုင်ဖြစ်ပွားမှုပေါ့နော်လက်နက်ကိုင်တိုက်ပွဲအားလုံးပေါင်း1080ခုဖြစ်တယ်အတမိုင်းမှာလုံးပါနော်အင်းဒီနဲ့ကောင်းလို့လည်းဖြစ်တဲ့တိုက်ပွဲအားလုံးမှာဘာလို့လဲကြားရလို့ရှိတယ်တိုက်ပွဲတွေနဲ့အတီးအန်ဒလီနဲ့ကောင်းလို့လည်းဖြစ်တဲ့တိုက်ပွဲအားလုံးမှာအဆက်ဆက်နေလို့ရှိတယ်အဲ့တော့ဒီအင်းနဲ့တီးအန်ဒလီတစ်ခုပေါင်းတာပဲအားလုံးမှာဟုတ်လား87ရာခိုင်နှုန်းရှိတယ်ဆိုတော့မတွေ့ရဘူး
ဒီတိုက်ပွဲအများစုဟာရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားခဲ့တာပါလက်နက်ကင်ပြိပခဖြစ်စဉ်အတွင်းအရက်သားတေဆုံးမှုနဲ့ပတ်သက်ပြီး MIPS ရဲ့အကြီးတန်းသုတေသနတာဝန်ကဦးနေလင်းအောင်ကအခုလိုရှင်းလင်းတင်ပြထားပါတဲ့
ရတာ380ကျော်လောက်ကကြီးကြံအများကြီးဖြစ်တယ်ဆိုတော့ကျွန်တော်တို့ရတယ်။ဒါကဘာမှပြိပကတက်ဆိုင်တဲ့လူတို့ကိုပြီးဆုံးသွားတာ
။အစီရင်ခံစာထုတ်ပြန်ချက်မှာလက်နက်ကင်တိုက်ပွဲအတွင်းအရက်သားတေဆုံးသူ52ဦးပြစ်မှတ်ထားလုံခြုံခံရသူ52ဦးမိုင်းပေါက်ကွဲမှုကြောင့်တေဆုံးသူ40ဦးရှိကြောင်းဖော်ပြထားပါတယ်လက်နက်ကင်ပြည်ပခကြောင့်တမ်ဘရွန်နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေရဲ့တေဆုံးမှုကတော့900ကျော်ကနေ1900ကျော်အထိရှိနိုင်ကြောင်းဖော်ပြထားပါတယ်လက်နက်ကင်ပြည်ပခအများဆုံးဖြစ်ပွားခဲ့တဲ့ AA ရခိုင်နဲ့ TNLA ကတအံပလောင်တပ်ဖွဲ့တွေဟာ MNDA ကိုကန့်တပ်ဖွဲ့ပါဝင်ပြီးညီနောင်မဟာမိတ်အဖွဲ့ကိုဖွဲ့စည်းထားတယ်လို့ဒီသုံးဖွဲ့ဟာ KIA ကကချင်တပ်ဖွဲ့ပါဝင်ပြီးမြောက်ပိုင်းမဟာမိတ်ကတပ်ပေါင်းစုအဖွဲ့ကိုလည်းဖွဲ့စည်းထားတာဖြစ်ပါတယ်မြောက်ပိုင်းမဟာမိတ်မှာပါဝင်တဲ့အဖွဲ့၄ဖွဲ့ဟာ NCA ကတနင်္ဂနွေလုံးအပြည့်အစာချုပ်ကိုလက်မှတ်မီးထိုးသေးတဲ့အဖွဲ့တွေဖြစ်တယ်လို့ Bilateral ကနှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုမယ်ဆိုရင်လည်းအားလုံးအတူတကွဆွေးနွေးပြီးလက်မှတ်ထိုးမယ်လို့ထုတ်ပြန်ထားတာလည်းဖြစ်ပါတယ်လောလောဆယ် COVID-19 ဖြစ်ပွားနေချိန်မှာအစိုးရနဲ့ဆွေးနွေးတာတွေရပ်ဆိုင်းနေပါတယ်။မြောက်ပိုင်းမှာမိတ်အဖွဲ့တွေနဲ့အစိုးရအကြဆွေးနွေးပွဲနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုဒေါက်တာမင်းစောဦးကအခုလိုပြောဆိုပါတယ်။
2019မှာတိုးတက်မှုတစ်ခုရှိခဲ့တာရှိတယ်။အဲ့ဒါပါလဲဆိုတော့ဖွဲ့လေးဖွဲ့ပေါင်းပြီးတော့စစ်ဆွာရအောင်လုပ်ပါမယ်ဆိုတော့စိတ်နဲ့တူပေါ့နော်။ဘောင်းရတဲ့အစိုးရနဲ့ယူလိုက်ပြီးတော့မှအစိုးရနဲ့အဖွဲ့ကြီးပိုင်းတော်ဆွေးနွေးနေတဲ့ဆိုတော့ဘောလားချီတောင်းလုပ်ကြရရှိတယ်။အဲဒီချီတောင်းမှုကတော့ပါလိစိတ်ပဲလို့အစ်စ်ပါလိရှေ့ကိုတိုးတက်ဖြစ်သွားတယ်။ဒါပေမဲ့ဟိုသဘောကတော့တကယ်တိတ်ခိုက်ရစရင်လုံးပဲ။သုံးဘက်နဲ့ကြည့်လို့မရဘူး။၄ဘက်နဲ့ကြည့်လို့မရဘူး။အဖွဲ့ကြီးကြည့်မှမရဘူး။အဖွဲ့ရဲ့အဖွဲ့နဲ့အဖွဲ့နဲ့သူရှိတဲ့သူ့ရဲ့သဘောပါပါတယ်။သူရတဲ့အကြောင်းကတကယ်စီးဆွဲနေတာလားပြောလို့ဆိုရင်တော့ပိုင်းတော်ဆွေးနွေးပွဲအလုပ်လုပ်လို့မရ
2019ခုနှစ်အတွင်းမှာမြောက်ပိုင်းမှာမိတ်အဖွဲ့တွေတဲက AA TNLA တို့နဲ့လက်နက်ကင်ပြိပခတွေအများဆုံးဖြစ်ခဲ့ပေမဲ့2020မှာတော့ NCA လက်မှတ်ရေးထိုးထားတဲ့ KNU KN တပ်ဖွဲ့တွေနဲ့ဖာပွန်မြို့နယ်ဘက်မှာတိုက်ပွဲတွေပုံမှုဖြစ်လာနိုင်ကြောင်းလည်းထောက်ပြထားပါတယ်ငင်းချင်းရင်းနဲ့လုံခြုံရေးဆိုင်ရာသုံးသက်ချက်2020အစီရင်ခံစာကို MIPS ကမြို့နယ်အဆင့်ပြိပခစောင့်ကြည့်လေးလာရေးစနစ်ပေါ်အခြေခံပြီးမှတ်တမ်းတင်ထားတဲ့အချက်လက်တွေနဲ့ပြည့်စုံထားတာဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။လာမယ့်နိုဝင်ဘာလတည်းကျင်းပမယ့်ရွေးကောက်ပွဲမှာလက်နက်ကိုင်ပြိပခတွေကြောင့်နေရဲစွန့်ခွာဖြတ်ပြေးနေရသူတွေမှာမဲပေးနိုင်အောင်စီစဉ်နေပေမဲ့ဆစ်ဆောင်ဒုက္ခသည်တွေကြောင့်မှတော့မြောင်လင်းချက်တွေအားနည်းနေတဲ့အကြောင်းတင်ပြပေးသွားပါမယ်။ကျွန်မမိခါပါ။တိမ့်နဲ့ချီတဲ့ဆစ်ဆောင်ဒုက္ခသည်တွေရှိရာတိုင်းရင်းသားဒေသတွေမှာပါရွေးကောက်ပွဲတွေကျင်းပနိုင်မှုစီစဉ်ထားပေမဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်မြောင်လင်းချက်တွေကတော့အားနည်းနေသေးပါ။ဒီနှစ်2020ပြည့်ရွေးကောက်ပွဲမှာပထမဆုံးမဲပေးခွင့်ရမယ့်အသက်22နှစ်အရွယ်ကချင်တိုင်းရင်းသားလာနူဟာဆိုရင်လေမြစ်ကြီးနားမြို့အနီး Man case be shown Sakama, Gibian Lagayadua, Juga Boylong and Zinigo Sigwin Zadu Pippi Mele, Nolin Takara, Tamata, Bulu to that Yomari.
You don't know, Kang, but the she was she that you know, a lot of the Nolin Chem Yam Shura, you know, the major Kalas, you know, as a pro, you know, may have taken about the Mentor and you like Nathan or Shiawa. That's why you're not on Pitawa. I'm not letting my.
ကျလာတဲ့အနေထားမှာအဲဘယ်လိုရောလဲကိုယ်တည်းမဖြစ်ပြင်းတော့မှကျွန်တော်ယဉ်ကျေးမှုအတင်းရှိဘူးလားပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတော့ကရောကကာလနဲ့ကြုံနေရပေမဲ့ရွေးကောက်ပွဲတွေကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့နဲ့နိုင်ငံရေးပါတီတွေအနေနဲ့စီယုံလှှရှားခွင့်ပြုတဲ့အကြောင်းကြေညာထားပါတယ်ဒါပေမဲ့လည်းတိုင်းရင်းသားဒေသတွေကလက်နက်ကင်ပြည်ပခါတွေကြောင့်ထွက်ပြေးတိမ်းရှောင်နေ ဲပေးခွင့်မဆုံးရှုံးရအောင်ပြင်ဆင်နေတယ်လို့ပြောပါတယ်
ဒီလူရည်စင်းနေပြည်သူ့ရဲ့လုပ်ငန်းနဲ့တောင်းရတဲ့အခါမှာအဲ့ဒီ IDV စခန်းကြီးဖွင့်လာတဲ့ရက်ွက်ကြီးပါအုပ်စုတရားနေပြီးတော့မှသူတို့ပြည်သူ့ရဲ့အချိန်မှာအခါတည်းသူတို့ကိုလူရည်ပြင်ကောက်တယ်ပြောမှကျွန်တော်တို့နေသနာမဲပြပိုင်ဝင်ရှိလူရည်ချင်းနဲ့တိုက်ညီတဲ့သူတွေဆိုလို့ရှိရင်မဲချင်းထဲမှာကျွန်တော်တို့ကအခါတည်းဖြစ်ပြီးတဲ့ဒီဖြစ်တယ်ဒါကြောင့်မို့ရွေးကောက်ပွဲကြလို့ရှိလို့ရှိရင်အခုသူတို့လက်ရှိသူတို့နေနေတဲ့ IDV စခန်းပါဝင်တဲ့ရက်ွက်ကြီးပါအုပ်စုရဲ့အဲဟိုတက္ကရာမဲယူမှာသူမဲပေးခွင့်ရပါတယ်။ဒါပေမဲ့သူကဒီညဒီနားမှာသူမဲမပေးခြင်း။ဟိုမှာသူတို့ရဲ့နေရရင်မှာဒီကောက်ပွဲလုပ်တယ်ဆိုလို့ရှိရင်သူပြန်ပေးခွင့်ရှိတယ်။သူတို့ရဲ့နေရရင်မှာကျွန်တော်တို့ကစီဆက်လိုက်မယ်။သူတို့နေခိုင်ခဲ့တာမှန်ကန်တယ်။ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ကအဲ့ဒီမှာမဲခြင်းကိုကျွန်တော်တို့တိုးပြီးချက်ပေးလိုက်မယ်။အဲ့ဒီမှာပေးခွင့်ပြုလိုက်မှာပေါ့
။စီရင်တင်မှမှုတွေကြုံရတဲ့ရှမ်းပြည်နယ်မှာလေစပေးရှောင်ဒုက္ခတွေရရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်နိုင်ခွင့်နဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေရပါတယ်။နိုင်ငံမျိုးပေါ်ကလူဦးရေ900ကျော်ရှိနေတဲ့စစ်ရှောင်ဒုက္ခသည်တွေကြားမှာရွေးကောက်ပွဲပေါ်စိတ်ဝင်စားမှုတိတ်မရှိဘူးလို့တအောင်အမျိုးသမီးအဖွဲ့ TWO ကလွင့်ချီဆန်ကားကပြောပါတယ
်သူတို့အားပိုင်းမှာလည်းကျမတို့အမြင်ပေါ့နော်ပြီးရင်သူတို့ပေါ်မှာလည်းကျမတို့တခါတလေကျင်ကိုလက်ချမိတဲ့အပိုင်းတွေရှိတယ်သူတို့လည်းအဲ့လိုပဲဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဟာစင်းတော့တိတ်ကြီးတော့အာရုံမရဘူးဒီရွေးကောက်ပွဲဒီသူတို့အတွက်တိတ်ကြီးတော့အိုင်တယ်လို့တိတ်ကြီးမှလည်းအတူရလက်သိမရှိတယ်လို့သူခံစားနေရတဲ့အပိုင်းတွေတော့ရှိရဲ့မင်းပေးတာမပေးတာတပိုင်းနဲ့သိရင်လည်းဒီမင်းအောင်နိုင်သွားတယ်ဆိုရင်လည်းသူတို့အတွက်ပြေဝအမခံချက်မရှိဘူးပြေဝအထောက်ပံ့မဖြစ်တဲ့ပုံစံမျိုးနေထားတော့ရှိရဲ့
နန်းခံဒေတာကဒုက္ခတဲ့စခန်းကမဲပေးခွင့်ရှိသူတွေရွေးကောက်ပွဲမှာမဲထည့်နိုင်မှုပြင်ဆင်ပေးနေတယ်လို့လည်းနန်းခံမျိုးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ထွန်းကပြောပါတယ
်ဒီလိုမျိုးပေါ်မှာတုံးနေ IDV ကဲမှာကချင်းကဲတခုနောက်ပြောဟိုဘက်ကနေဝင်းကြီးဆိုတော့တောင်းအဲဘက်ကပလောင်ကဲတခုအဲဘက်ကမြို့ပေါ်မှာပေါ့နော်ရှိတယ်ဟာပြောတာဒီကဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီမင်းချင်းကျွန်တော်တို့ကောက်ယူရသေးပါသေးတောင်းဆိုလဲတော့သူတို့လာပေးတာညာ
နိုဝင်ဘာလမှာတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာအတွက်မဲဆန္ဒနဲ့330အမျိုးသားလွတ်တော်နေရာအတွက်မဲဆန္ဒနဲ့168နဲ့တိုင်းနယ်ပြည်နယ်လွတ်တော်အတွက်မဲဆန္ဒနဲ့644နယ်မှာရွေးကောက်ပွဲတွေကျင်းပသွားမယ်လို့ကော်မရှင်ဘက်ကပြောဆိုထားပါတယ်။ဒါပေမဲ့လည်းစီရေးတင်ပါမှုတွေကြောင့်လုံခြုံရေးအတွက်စိန်ခေါ်မှုတွေရှိနေတဲ့တိုင်းရင်းသားဒေသအချို့မှာတော့ရွေးကောက်ပွဲကျင်းပရမှာအခက်အခဲတွေရှိနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ပြီးခဲ့တဲ့2015အဖြစ်ပြေးရွေးကောက်ပွဲမှာတုန်းကလည်းကချင်း၊ကရင်၊ရှမ်း၊မွန်ဝါနေမိုင်းလားဒေတာတွေကမဲဆန္ဒနဲ့အချို့မှာရွေးကောက်ပွဲမကျင်းပနိုင်တဲ့အခြေအနေမျိုးနဲ့ကြုံခဲ့ရပါပါတယ်ရှင်။ကျမမေခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာပါ
။ဇူလိုင်လနောက်ဆုံးပတ်မှာအခြေခံပညာကျောင်းတွေပြန်ဖွင့်တော့မှာဖြစ်တာကြောင့်ကျောင်းတွေမှာခိုလုံနေကြတဲ့ရခိုင်ပြည်နယ်ကဒုက္ခသည်တွေကိုယာယီတဲတွေစီစဉ်ပြီးပြောင်းရွှေ့ပေးဖို့စီစဉ်နေတဲ့အကြောင်းကိုပြောပြချင်ပါတယ်။ကျမအင်တနာထွန်းပါရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့တိုက်ပွဲတွေပြည်ပခါတွေကြောင့်ဘီးလူရကိုရှစ်ပြောင်းလာတဲ့ဒေသခံတွေကိုအခြေခံပညာကျောင်းတွေမှာနေရာချထားတာတွေရှိပါတယ်။ဒါပေမဲ့ဒီလဇူလိုင်လ21ရက်နေ့မှာကျောင်းတွေပြန်ဖွင့်တော့မှာဖြစ်တဲ့အတွက်စီပေးဆောင်ဒုက္ခသည်တွေကိုပြောင်းရွှေ့ပေးဖို့အစီအစဉ်နေရပါတယ်။စာသင်ကျောင်းတွေကနေရှစ်ပြောင်းပေးရမယ့်ဒုက္ခသည်အရေးအတွက်ဟာရခိုင်ပြည်နယ်လုံးဝ9000ကျော်ရှိတယ်လို့လည်းရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကခန့်မှန်းထားပါတယ်။အများစုကတော့ကြောက်တော်နဲ့ရတိတော်မြို့နယ်တွေကစာသင်ကျောင်းတွေမှာခိုလုံနေကြတာလို့လဲ REC အတွင်းရင်းမှုဦးစောစောထွန်းကပြောပါတယ်
။လောလောဆယ်ဒီရတိတော်မြို့နယ်နဲ့ကြောက်တော်မြို့နယ်မှာရှိတဲ့စာသင်ကျောင်းမှာတိခိုနေကြတဲ့တိပိချောင်းတွေအတွက်ကိုဒီမြို့နယ်ဒီတပ်မြို့ခံအဖွဲ့အစည်းတွေနဲ့အတူတူရှင်နေပူးပေါင်းပြီးတော့မှ อาจารย์ที่ทําลงไปจ้ะครับแล้วตัวๆดีล่ะเลยแล้วสุรศีเนาะตรงเนี้ยบิบิโบบิบิโบมาเนี่ยจ้องชวยชะนะไหนบ่ว่าสิได้สิได้ครับเออแต่แม้ที่ไม่ชอบเนี่ยเยอะด้วยอกมุนดาสุดอกลงก็တော့สินดีชิมาไปบ่เนาะแต่แม้อันนี้เจนรู้สิเนี่ยแม้อันนี้เกิดไว้เจนไปแล้วเปล่าเลยครับอันนี้อันนี้ก็ที่ไม่ชอบเนี่ยเป็นกูจ้ะเนาะพ่อเจ้าเลยมาเนี่ยชะนะเราลงมั้ยเออปิโลษิยเออตะชาสิไม่ชอบเส้นเนี่ยมาเลยเป็นเนี่ยยังไงบ่นี
Sabin Zhangru Yani, Pian Shu Jayame, Dukat Derry, Along Dega, Kamanchi Konase, Yaga in Nolago, Shaji Derry in Tanaimo, Shashi at Lumuidin and Season Yellow Left Yawai. Mitazu Shia, when you know Nitai Name, Shaji Sakanima, Jemma Yi dress thing called Muria or Shinido Melule, Uzuzo Tonga Yawai.
မကြုံးဝယ်တစ်ခုနဲ့ကြားထိမှာဒါဆိုဒီစက်စင်းချီဘောအတွက်ဒီကနိုးတွေပေါ့နော်ဒါပေမဲ့ဒီစက်စင်းဟာမရှိဘူးအဲနောက်ပြီးတော့တခါမိသားစုတစုစာနေထိုင်ဖို့အတွက်အဲဒီအခဲအခဲရဲ့အခြေဝင်ကလည်းပဲအရင်ကနေပနေတယ်ပေါ့နော်ဟိုချင်းချက်တွေပေါ့ဗျအခဲကသူတို့ကရှင်ဝေးလေးမရှိနေဘူးသူတို့ဘောလို့နေရာဒီမှာလေးဖြစ်နေတယ်ဆိုတော့ဒီကဲကိုအဝင်ချနေပတ်သက်ပြီးတော့မှာတော်တော်စေသူတို့မှာဘယ်
ญาติเตรี่ကိုဘုံကြီးចောင်းဝင်းကမြေလွတ်တင်နဲ့ကြေးရောက်ပိုင်းမြေလွတ်တွေမှာဆောက်ကြတာဖြစ်ပါတယ်ဒီဒုက္ခသည်စခန်းတွေမှာကျမ်းမာရေးဆောင်ရှောက်မှုတွေကတော့လူအပ်နေဆဲဖြစ်တယ်လို့အခုလိုမိုးရသည့်ကာလမှာญาติတို့ကိုဖြစ်တာအအေးမိဌာနတာတွေအတော်လေးတွေ့နေရတယ်လို့ဒုက္ခသည်စခန်းတွေကနေသိရပါတယ်မင်းပြမျိုးနယ်မှာတော့စာတင်ចောင်းတွေမှာခိုးလုံနေကြတဲ့ဒုက္ခတွေကိုဘုံကြီးចောင်းတွေနဲ ရှိအောင်ဒီကြောင်းရဲ့ပြီးတော့ရင်ဒိဋ္ဌာယာပုံမြေခွက်ဒီမှာအဆောင်တွေထောက်လိုက်ကြခင်ဗျာအကုန်လုံးရာယူတဲ့ထောက်လိုက်ပါခင်ဗျာမင်းပြမြို့နယ်မှာဒုက္ခတွေစခန်89ရှိပြီးတော့ဒုက္ခတွေအကြီးအကျယ်ကနှစ်ထောင်၅၀၀ကျော်ရှိပါတယ်အာအီစီယာနောက်ဆုံးကောက်ယူထားတဲ့စာရင်းတွေအကြမြခိုင်ပြည်နယ်၁၂မြို့နယ်မှာဆစ်ဆောင်စခန်စုစုပေါင်း၁၄၀ရှိခုရှိပြီးတော့နေရက်ဆုံးခွာထွက်ပြေးလာ ိနီဝါရှိနေပါတယ်ရှင်။ကျမအိမ်တနာထွန်းမှာရန်ကုန်မြို့ကနေတရင်ပြပူတာဖြစ်ပါတယ်
။တရုတ်နိုင်ငံတဟွန်းမှာပညာသင်ပြီးဆုံးသွားပြီးနေရပြန်မှုအခက်အခဲဖြစ်နေတဲ့မြန်မာပညာတော်သင်ကျောင်းသားအယောက်80လောက်ကိုဒီဘက်ထဲမှာပဲနေရပြန်နိုင်ဖို့မြန်မာတန်ယုံကစီစဉ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်တော်ကတော့ဇော်သက်ပါတရုတ်နိုင်ငံမှာပညာသင်မှုတွေပြီးဆုံးသွားပြီမြေ COVID-19 ကပ်ရောဂါကာလမှာနေရပြန်ဖို့အခက်အခဲကြုံနေတဲ့ကျောင်းသားတွေကိုမြန်မာတန်ယုံကအကူအညီပို့စီစဉ်ပေးနေတဲ့အကြောင်းတန်မိုးကြီးဦးဟန်ဝင်းရောင်က VOE ကိုပြောပါတယ်နေရပြန်မယ့်အထက်မှာတရုတ်နိုင်ငံမှာရောက်နေတဲ့တခြားမြန်မာနိုင်ငံသားတွေပါပါဝင်နိုင်တယ်လို့လည်းသူကပြောပါတယ
်အဓိကတော့ကျွန်တော်တို့ကျောင်းသားတွေပေါ့ဟိုပညာတော်သင်ဆရာတွေနဲ့ကျောင်းသားတွေရှိပါတယ်ကကျောင်းသားတွေတို့ဟိုပညာသင်ကာလပြီးတော့ဗောနော်တချို့ပြီးတော့ပြန်မှုတွေအခက်အခဲရှိနေတဲ့ခါလေးရှိပါတယ်အဲ့ဒါလေးပါမယ်ကျွန်တော်တို့လက်ရှိအနေအထားအရတော့ကျွန်တော်တို့တင်ပြထားတယ်လို့80ဗောနော်ခုနပြောသလိုဟိုအတိုးချော်ဗောခုနပြောသလိုတင်မောသားတွေပါလာမယ်ဆိုရင်တော့80ရောက်တော့ဖြစ်သွားမယ်လို့ကျွန်တော်မှန်းထားပါတယ်
နေရပြန်ဖို့အခက်အခဲကြုံနေသူတွေထဲမှာတော့မြန်မာနိုင်ငံကတက္ကသိုလ်တွေမှာတောင်းထမ်းဆောင်နေတဲ့ပညာရေးဝန်ထမ်းတွေလည်းပါပါတယ်မြန်မာတန်ယုံကတော့နေရပြန်လို့သူတွေကိုရွေးချယ်စရာနည်းလမ်း၄ခုပေးခဲ့တဲ့အထက်မှာပညာရေးဝန်ထမ်းတွေကတော့ကွန်ချိုးလီစိတ်ကနေတောက်ကြနေမှာပဲပြန်ဖို့ဆုံးဖြတ်ခဲ့ကြတယ်လို့လဲရှန်ဟိုင်းတက္ကသိုလ်မှာပါရဂူဘွဲ့တက်ရောက်နေတဲ့ဒဂုံတက္ကသိုလ်ကတိကဒေါ်မြတ်ဆန္ဒဝင်းကပြောပါတယ်
။အော်ကျမတို့ကတော့အာနေဇက်မျိုးမရွေးဘူး။နောက်ကကာဂိုဖလိုက်ကအရန်ကြီးကြီးအတွက်တော် US ဒေါ်လာ1000လို့ပြောတယ်။အော်ကျမတို့ကမတက်နိုင်ဘူး။ကျောင်းသားတွေဆိုတော့လေ။နောက်ကကိုရီးယားကိုသွားစီးဖို့အတွက်ဆိုပို့ပြီးတော့ risk နားမှာဆိုရဲကျောင်းကျမတို့ကမသွားချင်ဘူး။အဲ့တော့ rally flight ကိုပဲအားလုံးကျောင်းသားတွေအားလုံးအယောက်80လောက်က
အမေရမြမလေးကြောင့်လိုင်းကကယ်ဆယ်ရေးလေယာဉ်တွေဟာပေကျင်းနဲ့ကွမ်ကျိုးနှစ်မြို့ကိုပဲပြီးဆွေးနေရဖြစ်ပြီးပေကျင်းမြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှာစိုးရိမ်ရတဲ့အခြေအနေတွေကြောင့်ကွမ်ကျိုးမြို့ကိုပဲစူရက်အဖြစ်ကျောင်းသားတွေကရွေးချယ်ခဲ့တာပါကျွန်တော်ကတော့အစောတက်ပါရန်ကုန်ကနေပြပို့ထားတာပ
ါ VOA အမေရိကန်တန်ကဗိုလ်တုနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုချိန်ကစပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုဝင်းအောင်ရဲ့တင်ပြပေးပါတယ်ကျွန်တော်ကတော့မျိုးစင်ဆက်မမြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကာလအတွင်း stock share တွေနဲ့အာမခံစာချုပ်တွေအတွက်ကုသရောင်းဝယ်ရေးပုံစံစစ်တွေထွန်းကားလာတဲ့အတွက်မြန်မာနိုင်ငံရဲ့ယင်းနှစ်စက်ကမှနိုင်ငံခြားယင်းနှစ်မျက်နှာမှုတွေလှည့်မြန်စွာကြီးထားလာနိုင်တယ်လို့ Securities and Exchange Commission ဆော့မြန်မာကတာဝန်ရှိသူတွေရဲ့အဆိုအရသိရပါတယ် နိုင်ငံမှာ၄ရက်အကြာကပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာစတင်တွေ့ရှိခဲ့ပြီးတဲ့နောက်ဒီရှိတဲ့အာရှနိုင်ငံတွေကနိုင်ငံသားတွေကိုမလ20ရက်နေ့မှာရှယ်ယာတွေမှာရင်းနှီးမြှုပ်နှံမှုတွေပြုလုပ်ဖို့စတင်ခွင့်ပြုခဲ့ပါတယ်။ဒါကနိုင်ငံသားတွေကိုရှယ်ယာကုမ္ပဏီ6ခုထဲက3ခုကိုပဲရင်းနှီးမြှုပ်နှံမှုပြုလုပ်ဖို့အကြောင်းဖြစ်ပြီးဒီရင်းနှီးမှုကငွေကြက်ငွေ155သန်းအမေရိကန်ဒေါ်လာ138,990တမိုးရှိပြီးအဓိကအားဖြင့် First Myanmar Investment Company Limited နဲ့မြန်မာတီလွား SCS Holdings Public Limited တို့မှအများဆုံးရှယ်ယာထည့်ဝင်ကြပါတယ်။ကျွန်တော်တို့ COVID-19 ကပ်ရောဂါရဲ့ဆိုးကျိုးတွေကိုမခံစားရဘူးလို့ပြောတာလည်းလည်းမှုတစ်ခုဖြစ်ပါတယ်လို့ SCC ရဲ့ကော်မရှင်အဖွဲ့ဝင်ဖြစ်တဲ့ထေချွန်းကတောက်ကြနေကပြုလုပ်တဲ့တယ်လီဖုန်းအင်တာဗျူးတစ်ခုမှာပြောပါတယ်။ဒါပေမဲ့တခြားစီးပွားရေးလုပ်ငန်းတွေလောက်ဆိုးရွားတာထိခိုက်မှုမခံရဘူးလို့လည်းပြောလို့ရပါတယ်လို့သူကပြောပါတယ်။မြန်မာစစ်တပ်က2011ခုနှစ်မှာဒီမိုကရေစီရအောင်လုပ်ပေးမယ်လို့နိုင်ငံရေးအရသဘောတူညီမှုပြီးစစ်တပ်ရဲ့အခမ်းအနားကလွှတ်တော်ထဲမှာပုံမှန်လှမ်းမှုလာပါတယ်စစ်တပ်ကဗီဒီယိုအနာမရှိပေမဲ့သူတို့ကအောင်မြင်မှုအတွက်စစ်တပ်ဘက်ကမဟုတ်တဲ့အဖွဲ့ဝင်နိုင်ငံတွေကစီရင်မှုလိုပါတယ်တနည်းထဲတနည်းပုံမှန်ခက်ခဲလာပြီးမနေ့ကစစ်တပ်ရဲ့သုံးစစ်စင်တောက်ဆမှုအတွက်900ခန့်လုံးဖြတ်တောက်ခံလိုက်ရတာကသာရကတစ်ခုဖြစ်ပါတယ်ပို့ဆိုတဲ့စစ်တပ်ရဲ့အခြေအနေယိုယွင်းလာမှုရဲ့သာရကတစ်ခုကမြန်မာစစ်ဘုတ်ချုပ်တွေနဲ့တရုတ်အစိုးရရဲ့ရန်စတွေကြောင့်ပဲဖြစ်ပါတယ်တရုတ်ကတရုတ်နယ်နိမိတ်ဤမြောက်ဘက်ပိုင်းမှာတိုက်ပွဲတွေညှော်နေလာတာကိုလို့ရှိပါတယ်။ဒီအငင်းပောက်ဝဲတွေကအခုမဖြစ်ပေါ်သေးပေမဲ့တရုတ်မှာစောတကတက်စရာတွေရှိနေပါတယ်။ပြည်စုံကိုတော့ www.bangapost.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုဆက်ပြီးအင်္ဂါညစနေခန်းကိုနှာစင်ရပါမယ်ဖားကန်တောက်စိန်တူဖို့တို့လိုရေလုပ်ငန်းမှာအခုနောက်ဆုံးတောင်ပြူကြတာကနေတည်ဆုံးသူအရေးအတွက်အများဆုံးရှိခဲ့တဲ့ဖြစ်ရကြောင်းဒီတောက်စိန်တူဖို့ရေလုပ်ငန်းရဲ့ဆိုးရွားလာတဲ့အခြေအနေပေါ်ထပ်ပြီးအာရုံစိုက်ပြောဆိုစရာဖြစ်လာပါတယ်ဒီလုပ်ငန်းကိုစီကဲလက်ကြထင်းထင်းကြိုင်တွင်နိုင်မဲ့အလားအလာရှိပါသေးရဲ့လားဒီလိုထင်းထင်းကြိုင်တွင်နိုင်မှုအဓိကအားဖြင့်ဘယ်အချက်ကအတားအဆီးဖြစ်နေတာပါလဲအဲ့ဒီဒေသကိုသွားပြီးစုံလမ်းစစ်ဆေးခဲ့တဲ့တည်ရန်စာတော့ဝန်ကြီးဦးဆောင်တဲ့အဖွဲ့အစည်းနဲ့ရောလက်တွေ့အခြေအနေမှန်ကိုသိသွားနိုင်မှာရဲ့လားစာတော်တွေကိုအခုဆွေးနွေးကြမှာနားဆင်ရပါမယ်ဖားကန့်မြို့နယ်ပြည်သူ့လူထုကိုယ်စားလှယ်ဦးတင့်စိုးကချင်ဖွံ့ဖြိုးတိုးတက်ရေးကွန်ရက် KDNG ရဲ့သူတွေတွေ့ရမှုကူစားကြီးကိုပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြိုတော်သိပါခင်ဗျာဦးတင်စိုးနဲ့ကုစားကြီးဗီဝီဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ပထမဦးဆုံးဦးတင်စိုးကြီးဒီဖားကန့်မှာကြောင်စိတူးဖော်နေတဲ့လုပ်ငန်းတွေကဘယ်လောက်တောင်မှဆူဆူရွာရွာလုပ်ကင်နေကြတာလဲဦးတင်စိုး
အဲပြောရမယ်ဆိုရင်ကတော့အဲကျွန်တော်တို့ဒီ energy show ကတော့စတက်လာပြီးနောက်ပိုင်းမှာကျွန်တော်တို့အစိုးရကနေပြီးတော့ထပ်မှပြီးတော့အတိတ်ချထားပြီးတဲ့လောက်ပဲတကွမှမရှိပါဘူးခင်ဗျာ။နောက်ကျွန်တော်တို့2015မှာကျွန်တော်ယူကပဲအောင်နိုင်ပြီးတော့2016 February လမှာကျွန်တော်တို့ဒီအစိုးရတောင်းကိုယူတဲ့နော်ဒီ February လမတိုင်ခင်လေးမှာကပ်ပြီးတော့မှလောက်ွက်တွေကိုစပြီးတော့ခြားသွားပေးခဲ့ပါတယ်ခင်ဗျာအရင်ဆိုရကနေလေ
ဟုတ်ကဲ့
ခြားသွားပေးတဲ့အချိန်မှာကလည်းပဲလောက်ွက်တွေကဘယ်လောက်ထိခြားသွားပေးလဲဆိုတော့ချုပ်လို့စီရင်တူဦးတိုင်းနဲ့တော့အကျိုးတူတစ်ခုနဲ့ဧက300ကနေလို့တော့ကျွန်တော်တို့ဧကအထိအဲ့လိုမျိုးခြားသွားပေးကြတယ်ရှိခဲ့ပါတယ်ဗျာတော့အဲ့တော့ကျွန်တော်တို့အစိုးရလက်ထက်မှာဒါတွေကိုကျွန်တော်တို့ခုမှလည်းဆက်ပြီးခြားထားမပေးဘူးအဲ့ဒီခုနခြားထားပေးခဲ့တဲ့လောက်ွက်တွေကိုပဲကျွန်တော်တို့ဆက်လက်ပြီးတော့လောက်ကင်ခွင့်ပြုခဲ့တယ်ပြီးတော့မှလောက်ကင်ခွင့်ပြုတဲ့ဒီလိုမှာပဲကျွန်တော်တို့ဒီဥတွေကိုကြောင်းမြင်တာဥတွေကိုကျွန်တော်ပြန်လည်ပြင်ဆင်ဖို့ကြိုးစားခဲ့ရခင်ဗျ။အဲ2019ကြောင်းမြင်တာဥတွေလည်းထွက်ခဲ့ပြီ။အဲထွက်ခဲ့ပြီးတော့မှဒီကြောင်းမြင်တာဥတွေကထွက်ခဲ့ပြီမဲ့ဒါဥတွေဟာအတက်ဝင်ဖို့အတွက်ကျွန်တော်နောက်ဆက်တွဲလို့အတက်အနည်းဥတွေကခုချိန်ထိ
ထွက်မလာ
ဘူး။မထွက်ရသေးပါဘူးခင်ဗျ။အဲ့တော့ဒီမှာထိန်းချုပ်မှုအပိုင်းမှာကြတော့လေထိန်းချုပ်မှုအင်တာမခက်ခဲပါဘူး။ဘယ်လိုဖြစ်သွားလဲဆိုတော့ရှင်တစ်ဖက်ကလည်းခုနကကျွန်တော်တင်ပြခဲ့သလိုပဲအကျိုးတီကိုခြားထားမှာပက်ပက်ဆက်ဆက်နော်ဤကရောင်းမြောင်းများစွာခြားထားပေးခဲ့တယ်။ ဆိုတော့ကုမ္ပဏီတစ်ခုတည်းကိုပဲခြားထားပေးပေမဲ့အေးသူတို့ကလုံးလုံးမကုန်နိုင်တဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့ဆိုတော့ကုမ္ပဏီကြီး၄၅၀ခုကိုသူတို့ပေါင်းစပ်ပြီးတော့မှနော်ဒီသူတို့တက်တန်းတွင်မှာသူတို့ရထားတဲ့ဒီလောက်ွက်တွေကိုမကြအောင်အကုန်ရှယ်ယာလုပ်လိုက်တဲ့အခါကျတော့ဒီဧကမောင်းယာချီရှိတဲ့လောက်ွက်ကြီးတွေဟာတနေ့ထဲနဲ့ကိုပဲနေချင်းညချင်းဆိုသလိုမျက်စိအောက်ကပျောက်ကွယ်သွားတယ်အနေအထားမှာ
ဟု
တ်ပက်ဆက်ဆက်လုပ်လိုက်တာပြီးရှိတာပေါ့
ဟုတ်ကဲ့ခင်ဗျာဆိုတော့ကိုစားကြီးအခုနဥတင်ဆွေပြောသွားသလိုဟလာလောက်ွက်တွေအများကြီးချပေးလိုက်တယ်ဆိုတော့အဲ့ဒီကအတင်ကိုလူတွေပြောနေကြတာကိုစားကြီးတို့လည်းသိတယ်ကျွန်တော်လည်းသိထားတာကကုမ္ပဏီတွေကဥပမာဆိုကြပါစို့ဧကတရာချပေးတယ်ဆိုသူတို့လုပ်နေတာဧက1000လောက်ရှိတယ်ဆက်ကားကိုဟလာအစီးတရာခွင့်ပြုထားရဆိုလုံနေတဲ့ဆက်ကားကအစီးတထောင်လောက်ရှိတယ်ဆိုတဲ့ဟာမျိုးကြီးကြားရတယ်။ကုစားကြီးအဲ့ဒါဟုတ်တလား
။ဟုတ်ကဲ့ပါဟောဖက်ကန်ကကြောမယ်ဆိုစီးစစ်မကြဥပဒေမဲ့ဗရမ်ပတာလို့ဟောပေါ့။မကောင်းစွာကြရောက်တဲ့ဂျူကြီးတစ်ခုလိုဖြစ်သွားတော့ဗျာ။ဘလို့မှတတ်မှတ်ထားတဲ့စီးကန်ဦးစီးမင်းအတိုင်းဥပဒေတဲ့ဘလို့မှဆောင်ရွက်တဲ့ဟာမဟုတ်တော့တာ။အခုကြက်တို့လုတ်တဲ့အပိုင်းမှာဒါဟောတိကျတတ်မှတ်တဲ့ဧကတဲ့ပူမှလုတ်တဲ့ဟာတွေရှိတာပေါ့နော်။ဒါဒီဟာတွေဟုတ်ပါတယ်ဒီဟာတွေတော့
ဟုတ်ကဲ့ဆိုဥဒ္ဒဆိုရင်ဒီနောက်ဆုံးဖြစ်တဲ့ဖြစ်ရမှာဆိုရင်ဟာလာဒါညီစာဖို့မဟုတ်ဘူးကျွန်တော်တို့သတင်းသမားတွေပြောတာမှလည်းလွဲနေတာရှိတယ်တက်တက်မှလည်းလွဲနေတာရှိတယ်ဥဒ္ဒဆိုပြောတာကဒီဥစ္စာဒီတူးတဲ့မြေတွေကိုပုံတဲ့ညီစာဖို့ပြိုကြတာမဟုတ်ဘူးဒီဥစ္စာတောင်ကြီးကပြိုကြတာလို့ဥဒ္ဒဆိုပြောတာအဲ့ဒါလေးနည်းနည်းရှင်းပြပါလား
ဟုတ်ကဲ့ခင်ဗျအဲအလုံးမျက်စိတွေအမြင်လည်းအောင်ရှင်းပြရမယ်ဆိုလို့ရှိရင်ဒီအခုဖြစ်တဲ့ဝေခါချင်းကြီးရဲ့အရလေးမျက်နှာမှာအရမျက်နှာနှစ်ဖက်ကတောင်ဝိုင်းထားတယ်ခင်ဗျအဲ့တောင်ကလည်းခမန်းကြီးအနေဆုံးတွေ့ထောင်နီးပါးတော့ရှိမယ်လို့ခမန်းရတယ်ခင်ဗျအဲ့တော့အဲ့ဒီတောင်ရဲ့အခြေမှာကြောက်တူးရဖြစ်ပါတယ်ခင်ဗျတောင်ရဲ့အခြေမှာကြောက်တူးရအဲ့တော့တောင်ရဲ့အမြင့်ကိုကျင်းရဲ့အနက်ကိုပေါင်းလိုက်လို့ရှိရင်အဲ့ဒါဒီဟာကျင်းရဲ့အနက်လို့လည်းပြောလို့ပင်ကျင်းအနက်ပင်900တွေ့ရင်တောင်အမြင့်က1000ဆိုရင်ဒီကျင်းကပေ1500ပေါ့အခုကတောင်ကဘယ်လောက်ထိဆိုးသွားလဲဆိုတောင်ရဲ့ထိတ်အမြင့်ဆုံးနေရာအထိကိုပဲ့ပြီးတော့ပြုတ်ချထားတာဖြစ်တယ်ခင်ဗျဆက်လက်ပြီးတော့လည်းနေ့စဉ်လည်းပြုတ်ကြလာနေတဲ့အနေအထားမျိုးကကျွန်တော်တို့ကိုယ်တိုင်လည်းပဲတွေးကြရပါတယ်။အရင်ဒီမှာဆိုလို့ရှိရင်ဘယ်လောက်ထောင်ဖြစ်လဲဆိုတော့ပြီးတော့ဒီတောင်ရဲ့အနေအထားကကျောင်းတဲ့တောင်တွေနဲ့မတူတာ။ तू ကဘယ်လိုပြောမလဲ။ဟိုကျွန်တော်တို့ခုနှစ်တစ်ခုဆွဲကမှုရှိတဲ့မြေအမျိုးအစားမှုနဲ့ကြောက်လွာမှာတော်တော်ချောတဲ့ကျွန်တော်ဒေတာခေါ်ဖျောင်းချိုးတွေများတဲ့မြေခိုင်ခန့်မှုရှိတဲ့တောင်မြေအမျိုးအစားဖြစ်တဲ့အခါကျတော့အင်မတားမှပြူကြလွယ်တယ်ခင်ဗျ။အဲ့တော့ဒီကြောက်စင်းကုမ္ပဏီကတုံးပြူကြတဲ့မိုင်းတွေရဲ့ဓာတ်တွေကြောင့်ရောတဘာဝမြေရဲ့အနေထားကိုကလည်းဒီမြေကကိုပြိုကျလွယ်တဲ့နေရာဖြစ်တဲ့အခါကျတော့ဒီမိုင်းတားကြောင့်ဖြစ်တဲ့အဲကြောင်ကြီးရဲ့မြေလောကလည်းငုံခိုင်းတဲ့ကြောင့်ဒီတောင်ဟာအမဲတန်းလိုပြုတ်ကျလာတဲ့အခါကျတော့ခုနကျွန်တော်ပြောသလိုတောင်ရဲ့ထိပ်ပိုင်းအထိကိုဒါအောက်ထိပြုတ်ကျပြီးဖြစ်နေတယ်ခင်ဗျာဒီချင်းရဲ့အရက်နဲ့မျက်နှာမှာတမျက်နှာကရွာပဲဖြစ်တယ
်နော
က်တမျက်နှာချင်းဟောင်းပဲဖြစ်
ကျွန်တော်ပြောရရင်တော့ဒီတောင်ကြီးကအပြက်ကိုတူးထားပြီးတော့တောင်ရဲ့လို့ကိုမဟုတ်တော့ဘဲနဲ့တဖြည်းဖြည်းသူပြိုကျနေတာပေါ့ဒါကြီးက
မှန်ပါတယ်ခင်ဗျချင်းနိုင်ရည်ဖြစ်နေတာပါခင်ဗျတောင်ကချင်းရဲ့နိုင်ရည်ဖြစ်နေတယ်အဲ့ဒီချင်းတောင်ရဲ့နိုင်ရည်ကြီးကလည်းကြောက်တာထွက်နေတယ်ခ
င်
ဗျဟုတ်ကဲ့
ကြောက်စရာကြီးပါဗျာဆိုတော့ဦးတစ်ဆိုနဲ့ကျွန်တော်ဆက်လိုက်ပါဦးမယ်ဘူစားကြီးเนาะကျွန်တော်ဒီစုံစမ်းစစ်ဆေးအဖွဲ့ဟုတ်ပါဒီတရားစတာဝန်ကြီးဦးဆောင်နေစုံစမ်းစစ်ဆေးအဖွဲ့လာသွားတယ်ပြန်သွားပြီဆိုတော့နောက်တစ်ခုကဒီကျွန်တော်တို့အခုအတန်သွင်းနေတဲ့အချိန်မတိုင်ခင်မှာပဲတက်ကနေပြီးတော့သူတို့ဒီကချင်ပြည်နယ်လုံနယ်ဝန်ကြီးနဲ့အဲ့ဒီဒေသကတမှုတူးနယ်ကိုအရင်ယူလိုက်တယ်ပါလို့ရေးယူတယ်ဘယ်လိုလဲဆိုတော့ကျွန်တော်လည်းတေချာတိချာမသိသေးဘူးဒီလူတွေကဘယ်လိုပတ်သက်ဆက်ဆက်တောင်းရှိတယ်ဆိုတာလည်းပဲကျွန်တော်တို့မသိသေးဘူးတေချာတခုကတော့ဒီဖားကန်းနယ်မှာကြောက်စိမ့်တူးနေတဲ့ကုမ္ပဏီတွေအားလုံးဒီတန့်နဲ့ဆက်ဆက်ရှိတယ်ဆိုတော့ဒါကတော့ကျွန်တော်တို့အားလုံးသိထားပြီးသားကိစ္စဆိုတော့ဦးတစ်ဆိုရင်ဒီစုံစမ်းစစ်ဆေးမှုကအခုအချက်အလက်တွေတကယ်မြေပြင်အခြေအနေတွေအခြေအနေမှန်တွေကိုရှားသွားတယ်လို့ပြောနိုင်ပါရဲ့လားကုမ္ပဏီတွေဘက်ကရောသူတို့အမှန်တိုင်းဖြေကြပါရဲ့လားကျွန်တော်တို့မေးထားတဲ့ဒေသကသတင်းသမားတယောက်ဆိုရင်ဗာပြောလဲဆိုတော့ဘာမှတော့ထွေထူးထူးမေးနေစမ်းမလို့ဦးကကုမ္ပဏီကိုမေးလိုက်အခုဒီယာကြီးကဘလို့ဘလဲဧကတော်ရှိနေတယ်လဲမင်းတို့ဘလို့လို့ရထားတယ်လဲဆိုတာမျိုးမေးလိုက်တာ तू က तू ဆိုလိုချင်တာကခွင့်ပြုထားတာတဲ့အလို့အကျိုးလေးပို့ပြီးလုပ်နေလို့ဒီလိုအခြေအနေမျိုးတွေဖြစ်လာတာလို့ပြောတာအဲ့ဒီလိုအခြေအနေမျိုးကိုဒီဝန်ကြီးနဲ့အဖွဲ့ကတွေ့သွားပါရဲ့လားဦးတင်ဆို
အာဟုတ်ကဲ့ဒီအခြေအနေတွေကိုမြေဝါထွေထွေတွေ့ပါတယ်ခင်ဗျတို့အဲ့ဒီမှာကိုပဲဖြစ်တဲ့နေရာရဲ့အထက်မှာရှိတဲ့เนาะဒီကုမ္ပဏီရဲ့အထက်စီးကနေလို့ကျွန်တော်တို့ဒီအဲ့ဒီ iron mine ကိုမြင်ရပါတယ်ခင်ဗျဟု
တ်ကဲ့
။ဒါဒီဒီမှာဖြစ်နေတဲ့ဖြစ်စဉ်ကအားလုံးအပေါ်နေဖြစ်စဉ်ကအကုန်လုံးခြုံငုံပြီးမြင်ရပါတယ်ခင်ဗျ။အဲ့တော့ဗာဒါတွေကိုလည်းဝန်ကြီးတို့ကတွားလောက်တော့ပါမှာဒီခုနပြောတဲ့ကုမ္ပဏီကိုဘယ်လောက်ချထားပြီးလဲသူတို့ဘယ်လောက်တွေ့တယ်ဘာညာဆိုတဲ့အတိအကျအချက်လက်တွေကြတော့အဲကျွန်တော်တို့လည်းအတော်တော်လေးတိဖို့တော့ဖြတ်ပါတယ်ဗျ။ဒါတွေကတော့ဓာတ်ရိုက်ထိစပ်တဲ့เนาะဓာတ်ရိုက်တက်ကန်ကန်တွေတဲ့အကြီးเนาะကြောက်စင်းယုံကပဲပို့ပြီးတော့တိနိုင်ပါတယ်ခင်ဗျ။အဲ့တော့ခုနဟုတ်ကဲ့
ဟုတ်ကဲ့ဦးလေးဆိုပြောပါ
အဲ့တော့ကျွန်တော်ခုနကပေါ့လေဒီတက်မတီပဲလုံးမြောက်လာတဲ့ သူတို့ရဲ့ပြောဆိုချက်တွေကိုဝန်ကြီးတွေကိုယ်တိုင်လည်းသူတို့သိချင်အောင်မေးမြန်းတဲ့အခါမှာဒီမှာဖြစ်လာတဲ့ဖြစ်စဉ်ကဘာကြောင့်ဖြစ်တာလဲဘယ်လိုအနေထားတွေလဲဘာညာဆိုတာတွေကတော့သူတို့ကိုယ်တိုင်လည်းသိသွားတယ်အဲ့ဒါတော့အမှန်တရားပါခင်ဗျအကလေးတွေကိုယ်တိုင်ကသူတို့မိရသူတို့ဒီမော်ဒယ်ကိုရောက်တာဘယ်လောက်ကြာပြီနော်သူတို့ဒီမှာတချို့တွေဆိုလို့ရှိရင်10နှစ်နဲ့အထက်နော်တချို့အဲ့ဒီမှာကလေးတယောက်ဆိုရင်အသက်14နှစ်လောက်ရှိတဲ့ရခိုင်ကောင်ကလေးတယောက်လည်းပါပါတယ်ခင်ဗျနော်သူတို့ရဲ့ကိုတွေးအဖြစ်အပျက်တွေကိုသူတို့ကိုယ်တိုင်ရှင်းရှင်းလင်းလင်းနဲ့ဒါသူတို့ဒီစိတ်ဆက်ရှိတဲ့အတိုင်းပြောတာတွေကိုကျွန်တော်ကြားရပါတယ်ခင်ဗျဟု
တ်ကဲ့
အဲ့ဒီမှာသူတို့ပြောတဲ့အထင်းမှာဒီပြိုကျနေတာကိုတည်သလားလို့မေးတဲ့အခါမှာအာပြိုကျနေတာကိုလည်းတည်တယ်နေ့စဉ်နဲ့မှပြိုကျနေတယ်လည်းတည်တယ်အန်ရရှိတာကိုလည်းတည်တယ်ဆိုတော့အဲသူတို့ကိုယ့်ရဲ့ဝန်ခံချက်စကားလေးကိုလည်းကျွန်တော်ကြားရပါတယ်
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆိုတော့ကိုစားကြီးခုနကကျွန်တော်တို့ဦးတင်ဆိုးနဲ့ပြောသွားတဲ့အထင်းမှာဆိုရင်ဒါကထိမ့်သိမ့်မှုလူတာကတော့တည်ကြတယ်ထိမ့်သိမ့်မှုလည်းလုတ်တယ်အဲ့မဲ့လက်ရှိအစိုးရလက်ထက်မှာထိသိမ့်မှုအတွက်လှုပ်တာတွေကလည်းပဲတိတိကျကျတော့မရှိသေးဘူးဆိုတော့ကိုစားကြီးအနေနဲ့ကဒါကိုကိုစားကြီးတို့ဟလာဒီ ADNG အနေနဲ့ကဒါကိုမပြတ်စောင့်ကြည့်နေတယ်ဆိုတဲ့အခါကျတော့ဒီဖားကန့်နယ်မြေတောက်ဆင်းတွင်းနေတောက်တူးလုပ်ငန်းကိုစနစ်တကျဂိုင်တွယ်ထိသိမ့်နိုင်ဖို့ဘာလုပ်ဖို့လိုမလဲကိုစားကြီ
းဟုတ်ကဲ့ဒီအပိုင်းကပြောဖို့တောင်တော်ခက်တော့အခက်တော့ရအပိုင်းပါရောက်လာပြီ။ဘာကြောင့်လဲဆိုတော့ကိုကထင်းတင်းလို့တောင်မရတဲ့အနေအထားမှာတော့ရှိသွားပြီနော်။ဒါပေမဲ့ဖြစ်တင်းတဲ့အပိုင်းကိုပဲပြောလို့ရတဲ့အခြေအနေဖြစ်လာပြီ။ဖကန်ကနောင်ညစ်ပေါင်းကြာနဲ့ခြေပိတာအခုခြေကလည်းဒီကြောက်စိမ့်တူးဖို့ရေလုံငန်းကိုရက်ဆိုင်လိုက်တောင်မှဒီ brain and the amendment disaster ပေါ်တာလူဒီလုတ်ဖန်တီထားတဲ့ထောင်ချက်ကိုဖြစ်သွားတာ။ညာနဲ့ခြေပိတာဒုက္ခရောက်မဲ့နေရာဖြစ်သွားပြီ။လူနေမဲ့နေရာတော့မဟုတ်တော့ဘူး။ပြန်ပြုတ်ပြီးမလွယ်တဲ့အခြေအနေတွေပေါ့။ဒါကြောင့်မို့အခုချက်ချင်းကတာဆက်ရံတရားကြီးအလုံးနဲ့ပြန်ပေါင်းတဲ့ဟာဒီအကန့်တနဲ့မိုင်းအလုံးနဲ့ကျွန်ဖောက်ခွဲတဲ့ဟာတွေအစီမဲ့ကမ်းမဲ့ဗရန်ဒတာမြေစာပုံဒီစုမှဒီလူကံကြီးတွေဖြစ်တဲ့ဟာတွေဒါဖြစ်တာကအကြောင်းရင်းကဘာကြောင့်လဲဆိုတော့ခုချင်းချုပ်မှုလို့အကုန်လုံးတတ်ဖို့ခေတ်ကလုံထားတဲ့ခိတ်မှာအဲ့ဒီနောက်ဆက်သေးပြဿနာတွေကြီးဟာရောနော်ဒီကိတဲ့အကြီးအကဲတွေကကျူအမြတ်အပေါ်တော့ဒါဒီအောက်မှာဖြစ်လာတဲ့ခါကျတော့ဒါကဘုအခုတတ်နိုင်တော့ဆိုတော့ဒါနောက်တော့နောက်ကျသွားပြီဒါမှအခုလောလောဆယ်တော့ check in ကိုဒါကို company ကိုစက်ရန်တရားနဲ့သူပေါ်တဲ့ခါဒါအကြီးဆုံး company တွေကိုအားလုံးရက်ဆိုင်ပြစ်လိုက်မှဒါဒါကခက်တာတော့ဒါဖြည့်ရှင်းတဲ့အပိုင်းတွေဖြစ်လာပြီဟုတ်ကဲ့ဒါအာတဘာဝပတ်ဝန်းကျင်ပိုင်းဆိုင်ရာတော့တွေ့ရနိုင်ငံတကာတန်ချင်တန်ညွှန်းချတဲ့အစိုးရနေဥပဒေရှိတဲ့ဒီအတိုင်းလုံးမဲ့ solution တက်တာမြောက်ကဒီအလုတ်ခဏပြောတဲ့ခြေခံလူရန်စားတဲ့အလုတ်လည်းမဲ့ပြဿနာဖြစ်သွားတဲ့အခါကျတော့အောက်ခြေလူထုကလည်းဒီချက်စင်းလုံးမှာအပကျန်တဲ့လုပ်ငန်းကိုလုပ်ဖို့ကတော့သူရဲ့မိမိရဲ့တက်ဘယ်လိုဖြစ်လာမလဲဆိုတော့လုံခြုံရေးဖြစ်လာမလဲဆိုတဲ့ဒီပညာပေးအလုတ်ကံရရှိရေးဘက်ကိုဖန်တီးပြီးတပါဝတ်တန်စာတကူပဲညီခုအားထားတဲ့လုပ်ငန်းကိုရက်ဆိုင်နိုင်မှဒါလည်းကျွန်တော်တို့ရဲ့ဒါခိတရာကြီးကိုဖြည့်ရှင်းနိုင်တယ
်ဆိုတော့ခုနကတော့ဟုတ်ကဲ့လုပ်ငန်းတွေညှက်ထားဖို့ဆိုတော့ဟုတ်ကဲ့ဥဒိစိုးကျွန်တော်သိသလားဒီလုပ်ငန်းတွေကတူးတာတွေရက်ဖို့ဆိုပြီးတော့အမိန်ထုတ်ထားတာမလား
အဟုတ်ကဲ့ခင်ဗျဒါကဒီလိုရှိပါတယ်ဗျအဲ့ဒီကျွန်တော်တို့ဒီအမျိုးသားလို့တော့တရားစတာနဲ့တော့ပေါင်းချင်းချီလေးကော်မတီရနေလို့သူတို့တင်ပြတဲ့ဟာကျွန်တော်လည်းတွေးပါတယ်ခင်ဗျသူတို့ကသူတို့အကြောင်းပြတာကဒီလိုဒီအကြောင်းဒီဖြစ်ပြမပါခင်နဲ့အရင်ကဒီလိုပေါ့ဗျာဒီဖက်ကနေမြန်မာလူမျိုးအစုလိုက်ပြင်တဲ့တည်ဆုံးရတဲ့ဖြစ်စဉ်တွေဖြစ်တယ်ဖြစ်တာကြောင့်မို့လို့အခုလိုမိုးရင်းရတယ်မှာမဖြစ်ရလေအောင်ဆိုတော့တို့ကဒါကိုလုံငန်းတွေကိုရပ်ဆိုင်ထားဖို့ဆိုပြီးမှတို့ကနေလို့စာတင်တာပါခင်ဗျအဲ့တော့တို့စာတင်တာကတော့ဒီခုနပြောတရားဝင်နိုင်ငံတော်နဲ့အလုပ်လုပ်နေတဲ့ဒီလောက်ွက်တွေကိုရပ်ဆိုင်ထားဖို့တို့ကတင်တာအဲ့မှာကိုကျွန်တော်တို့ကအကြံပြုတယ်ဒီပြည်နယ်တရားစတာဝင်ဦးလာဆိုင်ကတကယ်တမ်းဒီကုမ္ပဏီတွေကနော်ရပ်ဆိုင်လိုက်မယ်ဆိုရင်ဒီကုမ္ပဏီတွေရဲ့နေရာမှာလောက်ွက်ဒီနေရာမှာပြင်ပကကျွန်တော်တို့ဒီဒေသကလူတွေကလာပြီးတော့ဝင်ပြီးတူးကြမယ်။တော့တူးကြတော့မယ်ဆိုလို့ရှိရင်ဘာဖြစ်ဖြစ်ဒါကဒီကျွန်တော်တို့ဒေသခံတွေကအဲ့လိုဝင်တူးတဲ့အခါမှာသူကတမယိုးကြနေနေပဲတူးကြတာ။
ဟုတ်ကဲ့
။အခုလိုပုံစံမျိုးပေါ့။အဲ့ဒါဆိုရင်ပုံပြတော့မှဖြစ်လာနေတဲ့အနေအထားရှိတယ
်။
ဒါကြောင့်မို့လက်ရှိရှိနေတဲ့ကုန်လုံးနေတဲ့ကုန်ပြည်တွေကိုဒီအဖွဲ့အစုဖွဲ့ပြီးတော့မှတကယ်မြေပြင်မှာအန္တရာယ်ရှိနေတဲ့အခြေရှိတဲ့ကုန်ပြည်တွေကိုတော့ရဆိုင်ခံပြီးတော့မှတကယ်လို့ဆက်ပြီးတော့မိုးရင်းကိုပါလုံးလို့ရတဲ့ကုမ္ပဏီတွေရှိလို့ရှိရင်သူတို့ကိုဖွင့်ထားပြီးပြီးပြီးတော့မှခုနပြောတော့တေချာရွေးချယ်တုန်းကအဲ့လိုရဆိုင်အားလုံးကိုရဆိုင်ဖို့ထက်တကယ်ကိုလုံးဖို့မတင့်တော်တဲ့လောက်ွက်တွေကိုရဆိုင်ပြီးတော့မှအဲ့လိုလုပ်စီရင်ပို့ပြီးတော့တင့်တော်မယ်လို့ကျွန်တော်နဲ့ဒီဒီနေတန်ဆက်တာကိုကျွန်တော်တိုင်ပင်ပါတယ်
ဟုတ်ကဲ့
တိုင်ပင်ပြီးတော့မှခုနပြောတဲ့ပိတ်တဲ့လောက်ွက်တွေကိုပိတ်မယ်လုံးလို့ရမယ့်ဟာကိုလုံးခိုင်းထားမယ
်ကဲဟုတ်တယ်ကိုစားကြီးဆိုတော့ခုနလိုရက်ဖို့ပြုဖို့ပေါ့ဗျာပြန်စစ်ဆေးဖို့ပြန်ထိန်းသိမ်းဖို့ဟဲ့လားအန်တန်မဖြစ်မဲ့နီလန်းနဲ့
ူနိုင်အောင်နီလန်းရှာဖို့စသဖြင့်လုပ်ဖို့အတွက်ကတပိုင်းကလည်းပြန်စဉ်းစားကြည့်ရင်ကျွန်တော်တို့အစိုးရကပြောသလိုဒီကုမ္ပဏီတွေအားလုံးကတက်နဲ့ဆက်ဆက်ပတ်သက်နေတဲ့ကုမ္ပဏီတွေဆိုတော့ပြောရရင်တော့ဟိုတော်တော်ကိုဂိုင်ရခဲ့တဲ့ခြေတွေဆိုတော့တကယ်တကယ်တက်နဲ့ဆက်ဆက်ပတ်သက်နေတဲ့ဒီကိစ္စကြီးကဂိုင်ဖို့ဖြစ်နိုင်ခြေရှိပါမလားကုစားကြီ
းဟုတ်ကဲ့အဲဒီဘိုင်းကတော်တော်ကိုအခက်အခဲရှိတဲ့မဲခွန်းများဖြစ်လာပြီဒါတကယ်တော့ဒါတနိုင်ငံတော်ကစင်ဒီ2008 principle အခြေခံဥပဒေဘခုထိတ်ချုပ်မှုစနစ်တွေအားလုံးပပြောက်အောင်အဲ့ဒါရင်နိုင်ငံကြီးပြည်ပြင်းပြောင်းလဲမှုစနစ်ကအမြင့်ဆုံးဖြစ်နေမယ်အဲ့ဒါရင်လုံနိုင်မှအဒီဟာတွေကကျွန်တော်တို့ပြုတ်လုနိုင်မယ်ဒါမှမဟုတ်မှဒါဒီအိမ်တန်မကြီးတဲ့အနာကြီးယောဂါကိုဒီဘာမှမပြောပတော့တဲ့ဆေးကုတဲ့စနစ်ပဲဖြစ်နေမှာဘာကမှဘလောက်ပဲလုံးလုံးဘလောက်ပဲရှင်းရှင်းဒီအနေပါပဲဟိုဘူးကဖြစ်စီတဲ့အပိုင်းကဒီကွန်မြူနတီကြီးတွေလုပ်နေမယ်တစ်ဖက်မှာဒီဟိုမြေစာရှင်းတာတို့ဟိုမြောင်းရှင်းတာတို့ဘူးလူချောင်းရှင်းတာဒါလည်းအသေးစားခဏလို့ကြည့်အကြီးကြီးကူတူစားရှင်းပြီးသူလည်းကုတူဖြစ်နေတာပေါ့ဒါကြောင့်မို့ဒီအကြီးမားဆုံးဒီ2008 principle ကိုခံလို့ပြီးအောက်ဘဟုတူကုမှုစုကိုပပြောက်မှတာလင်ဒါကိုအားလုံးကဝိုင်းဝန်းမှတာကိုအားလုံးဖြည့်ရှင်းနေမှတာကျွန်တော်ရဲ့ဖြည့်ရှင်းချက်ကဒီတိုင်းပဲနေရစနစ်မပြောင်းလို့လို့ရှိကအောက်ခြေကူတူကိုအပြစ်ပုံချတာပဲဖြစ်သွားမှာဘလောက်ပဲစုံစမ်းစစ်ဆေးပြင်ပြလာပါတော့ဒါနောက်ဆုံးတော့ဒီအလုတ်လည်းမဲ့အောက်ခြေခါအောက်ခြေလူဒန်းစားကိုအဖြစ်နဲ့ဟောပေါ်တော့ဒါဒေလူတွေကိုအဖြစ်
ပုံချတဲ့ပုံစံမျိုးဖြစ်သွားမှာဟုတ်ကဲ့ဆိုတော့ဦးတင်ဆိုရင်ကိုစားကြီးပြောသလိုမျိုးနောက်ဆုံးအနှစ်ထုတ်လိုက်ရင်ဒါကနိုင်ငံရေးပြဿနာဟလာနိုင်ငံရေးနည်းလမ်းနဲ့အခြေစားရှင်းမှာပဲအားလုံးရှင်းလို့ရမှာဆိုဦးတင်ဆိုဘယ်လိုသဘောရသလဲဦးတင်ဆိုကိုယ်တိုင်ကတော်တော်ကိုယ်စားလှယ်တယောက်အနေနဲ့
ဒီမှာလည်းပဲဒါတော့အကြောင်းချက်ထဲမှာတစ်ခုတော့ပါတာပေါ့ဗျာဟိုအလုံးဟောလို့ကြည့်မယ်ဆိုတော့လက်တွေ့အနေထားရကြတော့ခွန်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ရှင်မကဥပဒေတော့ရှိတယ်အောက်ချိန်မှာဒီဥပဒေကိုအကောင့်ထဲပို့ဖို့ဒီကချက်ခဲ့တဲ့အနေထားမျိုးရှိတာပေါ့ဗျာပြီးတော့မှကျွန်တော်တို့ရှင်မတရားဥပဒေဆိုကြပါစို့ဗျာဒီလိုတူးနေတာတွေရှိတယ်ဟောဒီလိုအနေရရှိတယ်မတူးကြပါနဲ့လို့တွားပြီးတော့တားဆီးဖို့အတွက်ကဘယ်လိုတိုင်ဘူးယူတားဆီးလို့ဒါဘက်ကကြည့်မယ်ဆိုလို့ရှိရင်လည်းပဲကျွန်တော်ဒေတာမှာရှိတဲ့ဒီတိမ့်ရဲ့ချီရှိတဲ့เนาะကျွန်တော် data အခေါ်ရင်မဆေးပါဗျာရင်မဆေးနဲ့ဒီကြောက်တိမ့်လုံးငါးနဲ့ပတ်သက်ပြီးတော့မှเนาะဒီဆက်ရွယ်ပြီးတော့မှဒီရှာဖွေစားတောင်းနေကြတဲ့ကျွန်တော်တို့ဒီမှာရှိတဲ့လောပန်းတွေရောင်းဝယ်သမားတွေဒါတွေအခက်အခဲလည်းရှိတယ်เนาะဆိုကြမလို့ဗျာအခုကစားဖို့မှမရှိဘူးဗျာဟိုစားဖို့မှမရှိပါတော့လက်ရှိအနေထားရကျွန်တော်ဝန်စာရေးကိုဖြည့်ရှင်းရမယ်ဝန်စာရေးကိုဖြည့်ရှင်းရဖို့အတွက်ကတော့ဟိုအတက်ကူပန်းတွေတည်တာလောင်းမှကွာရင်မချင်ငါတို့တော့တိုက်တက်တာဖြည့်ရှင်းဖို့အရေးကြီးရဆိုတဲ့ဟာမျိုးလည်းရှိတယ်။ခုနပြောသလိုကျွန်တော်တို့မှလည်းနိုင်ငံတော်အနေနဲ့တရားမဝင်လို့ဒါကိုကြောက်ဖို့တရားမဝင်လုပ်ငန်းလို့ပြောပေမဲ့ကျွန်တော်ဒေတာကပြည်သူတွေအတွက်ကတော့ဒါကမီးရိုးဖလာလောက်ကင်လာခဲ့ကြတယ်နော်။တမန်အာဇီဝလုပ်ငန်းတစ်ခုဖြစ်နေ။နော်ဒါကလည်းပဲကျွန်တော်တို့မှဒီတော်တော်ကိုတားရစီရခဲ့တဲ့
ဆိုတော့တစ်ဖက်ကလည်းပြန်ပြောရင်လေသူအခုဝေဖန်ပြောဆိုနေကြသလိုဟုတ်လားကုမ္ပဏီတွေတော်မှပဲသူတို့ကိုခွင့်ပြုထားတာတွေပို့ပြီးတော့တရားမဝင်လုပ်နေသေးတယ်အဲ့ဒီကုမ္ပဏီတွေကြတော့တရားမဝင်လုပ်နေကြတာတရားဝင်ဖြစ်နေပြီးတော့ဟုတ်လားဒီတနိုင်တပိုင်ကိုဖတ်တော်ကိုဝိုင်းကြီးဖြည့်ဆင်းဖို့အတွက်ဒီထက်ပိုတဲ့ပျော်လင်းချက်လေးနည်းနည်းနဲ့လုံးကိုင်တဲ့လူတွေကြတော့တရားမဝင်လို့သတ်မှတ်တဲ့ခါကျတော့ဒါကမမျှတာဘူးလို့ပြောတာကြီးလည်းရှိတယ်လေတကယ်ကြတော့
အမှန်ပါတယ်ခင်ဗျဒါကဥရိအရာပြောကြတာလေကျွန်တော်ခုနကပြောခဲ့သလိုပဲနိုင်ငံတော်အနေနဲ့ဒါတရားမဝင်လုပ်တာလို့တော်ပြီမဲ့ကျွန်တော်တို့ကိုယ်တိုင်ကလည်းဒီလုပ်ကိုလုံစားနေကြတယ
်
ဟုတ်တယ်မလားအဲ့တော့ဒါကလည်းခုနကျွန်တော်ပြောသလိုပဲကျွန်တော်ဒေတာခံနေတဲ့အတွက်ကတော့တရားတမအာဇီဝရှာဖွေစားတောက်တဲ့နေစာတူကအလုပ်တစ်ခုဖြစ်နေအဲ့တော့ဒီနေရာလေးမှာဟိုကွဲပြားခြားနားချက်တွေရှိလာတယ်အဲ့တော့ကျွန်တော်တို့အနေနဲ့လည်းပဲကုဒေတာကပြည်သူတွေဘယ်လိုလုပ်ပဲရှာဖွေစားတောက်နေရောသိနေတဲ့ခါကျတော့ခင်ဗျားတို့ဒါကိုမလုံးကြပါနဲ့လို့လည်းကျွန်တော်တို့ကမသားရဲတော့အဓိကကျွန်တော်ပြောချင်တာကအန်ဒီယင်မရှိတဲ့ဒီနေရာလေးမှာပဲရှာဖွေပြီးလုံးကြပါလို့ဒီလိုပဲကျွန်တော်ပြောလို့ရအောင်
ဟုတ်ကဲ့
သူတို့လုံးပါလို့လည်းမတိုက်တော့ဘူးလုံးပါနေလို့ကျွန်တော်တားဆီးလို့မရတဲ့အနေထားမျိုးကြောင့်အန်ဒီယင်ပဲဖြစ်အောင်ပဲရှာဖွေစားကြပါလုံးပါအောင်ရှေ့သားမတင်ကြပါနဲ့နော်ဒီပါပဲဖြစ်အတက်ကွန်ညာဆောင်ပါလေဒီလိုလေးပဲကျွန်တော်တို့ကပြောလို့ရမယ့်အနေထားမျိုးရှိပါလေခင်ဗျ
ဟုတ်ကဲ့ကိုစားကြီးခုနအစောပိုင်းကိုစားကြီးပြောတဲ့ထဲမှာတော့ပါပါတယ်ဒီဒေတာမှာဟလာဒီမှာတနိုင်ငံလုံးကလူတွေဒီမှာလာပြီးတော့လုပ်နေကြတယ်ဒီဒေတာတစ်ခုတည်းကလူတွေတင်မဟုတ်ပဲနဲ့ဆိုတော့အဲ့လိုမျိုးတခြားမြန်မာနိုင်ငံတွေတခြားဒေတာတွေကလူတွေကသူတို့ဒေတာတွေမှာဟလာအလုပ်ကိုင်းခွင့်လန်းရှားပါလို့တော့မဟုတ်ရင်လည်းကောင်းကောင်းနေနိုင်စားနိုင်မှုအတွက်အခွင့်အလမ်းနေပါလို့ဒီဒေတာမှာလာလို့ကြတယ်သူတို့ဒေတာတွေမှာအလုတ်ကန်အခွင့်အလမ်းဖန်တီးပေးရင်ဒီကူလာလို့နေသွားလိမ့်မယ်ဆိုတဲ့အယူအဆကရောအပြည့်အစုံမှန်နိုင်ပါရဲ့လားကိုစားကြည
့်ဒီတိုင်းပြည်တပြည်ဟာစီမံခန့်ခွဲမှုညံ့ဖြစ်သွားတယ်လို့ဖြစ်တယ်ဆိုတော့ကျွန်တော်နိုင်ငံသားမကဘူးအားလုံးကျွန်တော်ကဒါ constitutional institution နဲ့အရာပေါ်တော့ abuse လုပ်ခံရတဲ့အပိုင်းမှာဒါ2008 principle ကချေရဥပဒေရှိတယ်အခန့်တစ်
ပုံမှန်30ကကြီးမှာဒါမြေပေါ်မြေအောက်ရေပေါ်ရအားလုံးကနိုင်ငံတော်ပိုင်ဖြစ်နိုင်ငံတော်အားလုံးတည်ရတဲ့ဒီပုံမှန်ဖြစ်သွားတော့မြန်မာနိုင်ငံလုပ်တဲ့အပိုင်းကလည်းအားလုံးကလည်းနောက်ပဲကြောက်စင်းကကြီးလိုက်တာ Imperial ကြီးခေါ်တကယ်တောင်းကြီးရေရဲ့ရေကြောက်စင်းဟုတ်ဘူးဒီအသားကြောက်မှာ ဒီမှာဘာမှမဟုတ်တဲ့ယူယူကြောက်ပုံစံဖြစ်တဲ့စီဒီလာပချင်းပြည်နယ်မှာရောင်းဝယ်ဖောက်ကားပိုင်ခဲ့တာအင်စတီကျူရှင်နယ်ကွန်စတီကျူရှင်နယ်ဥပဒေအရသားကိုတကယ်ကိုပြည်နယ်ကလူတွေကတခုဖြစ်သွားတာအောက်ခြေလူထုတွေကတခုဖြစ်သွားတာတကယ်ရက်ဝဲကလူတွေတကယ်ဒီအခြေအနေနဲ့ဟောပေါ့လုံနိုင်တဲ့ခါယင်းနေရေငံချယင်းနေမြို့နယ်မှုကိုလက်ခံနိုင်တဲ့လူတွေကပိုင်ရှင်ပေါ့နော်ဒါအတီးပုံစံနဲ့ဖ ော်လည်းနားလေတယ်ဒေတာအဆင့်တော့ဘာမှလုပ်လို့မရတဲ့အပိုင်းဖြစ်သွားပြီကြတော့
ဟုတ်ကဲ့ပါ
တကယ်ပြည်ဘဟုအဆင့်မှာပြုတ်ပြင်းကြောင်းလဲမှုလုပ်နိုင်မှဒါလင်းဒါတွေကဖြည့်ရှင်းနိုင
်ရ
ခါတကယ်ကိုလက်တွေ့ကြတဲ့အပိုင်းပေါ်တော့ဒါတော့အတင်းမွားပဲလုပ်နေတော့
ဘယ်လို
ဒါမတော့တမျိုးဖြစ်သွားတော့ဒါရယ
်ဟုတ်ကဲ့ဟုတ်ကဲ့
เนี่ยสินดอกมันเลยรอดได้สินตราเสียบ่ทีนี้อุชุกแกสินดอก
โอเค
เดี๋ยวบ่สนแล้วบ่สินดอกมาก้อมมันได้อสุยะบ่ชื่อเด้โอเ
คครับ
สินดอกแล้วบ่ดามิสสินบ่เนาะดีไลน์ก็
อูอุติสุยอดีเจนเราตะชาดีตาริมาอลุกันขวัญแลนี่แท้ๆเลยสุยินดีดีตาโกลาพี่รอกูโหลမျိုးหลาจีกวยเสียสิบ่ก้องเสียเปซ้งเนี่ยเพียดดิเนดว่ามั้ยสุดะอยู่ซะกูอุติสุยอบ่รู้ตบอย่าเลย
โอเคดาก็อภิวาเล็กขันโหลไม่อยากอูครับကျားကလည်းဘာကြောင့်လဲဆိုတော့ကျွန်တော်ကိုယ်တိုင်လည်းဒီဒေတာမှာရောက်နေတယ်ပေါင်း30ကျော်ရှိပါတယ်အဲ့တော့ဟိုခုနပြောတဲ့လောဘလောင်းအိမ်မက်နော်ကျွန်တော်ဒီတော့ဒါတွေကလည်းပဲအိမ်မက်မဟုတ်ဘူးပြတချို့တချို့တချို့တွေကတကယ်ကိုလက်တွေ့ဖြစ်လာတဲ့အနေအထားမျိုးရှိလာတာပေါ့ဗျာတာမန်လူတယောက်ကဆိုကြပါစို့တာမန်ဝန်ထမ်းလုပ်တယ်တောင်းဝင်လဲတာနေစားလုပ်တမလုပ်တယ်ဆိုတော့ဟိုသူဘွားတက်တက်မှာလုံးဝနေခွဲတဲ့တော့တိမ်ပေါင်းထောင်ချီတောင်းချီတိမ့်ချီဆိုတော့ရလာဖို့အခွင့်အရေးဆိုတော့တက်တက်လုံးမှာညှိုးလင်းပွဲအလုံးကညှိုးလင်းစရာလုံးဝမရှိဒီလိုမျိုးအခွင့်အရေးကိုမျောလင်းစရာရှိတာကကျွန်တော်ဖတ်ကမယ်ဖြစ်တယ်။ဖတ်ကမှလည်းပဲခုနပြောသလိုလူတစ်ထောင်မှလူတစ်တောင်မှတယောက်လုံးစတဲ့ဖြစ်ဒီလိုမျိုးဖြစ်လာတယ်။ဒါပေမဲ့ကြာတဲ့လူတွေအလုံးကနေကြလာဆိုတော့အဲ့လိုလည်းမဟုတ်ဘူး။ဘာဖြစ်စ조사ရင်ရိုးသားရင်အလုံးလို့ဆိုတင်းနေကြရင်တော့ဘယ်မျိုးဆိုဖြစ်လာကြမယ်ဆိုလို့ယူကြည့်ချက်ချင်းတယ
်
။ကျွန်တော်မျောနိုင်ငံတော်နိုင်ငံတော်နိုင်ငံတော်နိုင်ငံလူတွေကြက်လာကြတယ်။ကြက်လာကြတဲ့ချိန်မှာဆိုလို့ရှိရင်လည်းအထူးဖြစ်တာခုနပြောတဲ့လောပန်းလောလောပန်းအေလောင်းအိမ်မက်တွေနဲ့ကြက်လာတယ်။တချို့တွေတကယ်ပဲဖြစ်သွားကြတယ်။ဒါပေမဲ့တချို့တွေလည်းခုနမူရီဆွန်းတို့မှာဟာကြောက်ရောက်ပြီးတော့မှဘယ်လိုမှဟိုအိမ်လည်းမပြနိုင်လမ်းပေးရောက်တဲ့လူတွေလည်းအများကြီးရှိတာပေါ့ဗျာအဲဒါပေမဲ့ဒီနေရာမှာဘာဖြစ်အဓိကလဲဆိုဒီနေရာဖတ်ကန့်ကိုလာကြတဲ့လူတွေရဲ့ကြီးမားချက်ကိုကတမင်းစားဖို့တတမဟုတ်ကြီးပွားဖို့တတကိုကိုယ့်ရဲ့ဘဝမှာသူအမြင့်မားဆုံးမျိုးမလင်းချက်တွေနဲ့လာကြတာဖြစ်ပါအဲ့တော့ဒီဆိုကြပါစို့ဒီမှာလာတဲ့လူတွေကိုအကဲဟိုကျွန်တော်တို့ဒီမှာဟိုလူပြည်မှန်ဝန်ကြီးဌာနလောက်တာရှိတယ်ဟုတ်လားဆံကဲပြင်းနေတိမိမဲကြောက်လေးကြောက်ခတ်တိမိမဲပါညာဆိုဒါတွေကသူတို့ကဓာရီလုတ်ချင်လို့လာခဲ့တာမဟုတ်ဘ
ူ
းသူတို့ကတော့တဖြည်းဖြည်းချင်လို့လောဘဖြစ်ချင်လို့လာခဲ့ကြတာဖြစ်တယ်။နောက်တကယ်လည်းဖြစ်နေကြတာဒီရှိနေတဲ့ခါကျတော့ဓာရီဟာဟုတ်လားဟိုတခြားတော့တခြားတော့ဒေတာတွေမှာအလုတ်ကင်တွေဖန်တီးပေးပြီမဲ့အဲ့ဒီဖန်တီးပေးတဲ့အလုတ်ကင်ဟာခုနပြောတဲ့လောဘနော်လောဘနေဖြစ်လာနိုင်တဲ့အထိကတော်တော်လေးဘူးမှဒီတမလူတန်းစားတယောက်အနေနဲ့မျိုးရင်းလို့မရတဲ့အနေအထားမျိုးဖြစ်ပါတယ
်။ဟုတ်ကဲ့။
အဲ့တော့ဘာပဲဖြစ်ဖြစ်ဒါတွေကတော့လာနေကြအောင်ပါပဲလို့ကျွန်တော်တို့လည်းပြောချင်ပါတယ
်။ဟုတ်ကဲ့။
ကျွန်တော်တို့ဒီတမလာပြောဟလုံးနေကြတာဆိုရင်ခြားခြားတော့တိုင်းဒေသကြီးကအများဆုံးဖြစ်နေတ
ယ်
။ဒေသခံတွေကနောက်ဖက်ရောက်နေတယ်။ဒေသခံတိုင်းဒေသကြီးကတကယ့်ကိုမှဟိုအနေခံ
တော့
တကယ့်ဟိုမျိုးတို့စုပ်ပက်ခံမျိုးဖြစ်နေတာတွေတော့ကျွန်တော်တို့ဒေသခံတွေနေတာတော်တော်လေးကိုစိတ်မကောင်းစရာပါ
။ဟုတ်ကဲ့ပါခင်ဗျာ။ပါဝင်ဆွေးနွေးပြီးတဲ့ဖားကန်မျိုးနဲ့ဒီလိုတော့ကိုယ်စလဲဦးတင်ဆိုးအပြင်ကျွန်တော်တို့ကချင်ဖွံ့ဖြိုးတိုးတက်ရေးကွန်ရက်အဖွဲ့ပေါ့နော် KDNG ကသူတွေတွင်းမှုကိုစားကြီးလို့လူစလုံးကိုဒီဝင်နေတဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုဗစ် -19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုရာကြီးအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ဂါညတရက်တွေလိုက်အစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားဖြင့်နားဆင်ကြည့်ရှုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ကျော်သိမ့်ပါခင်ဗျာ
ပြည်ဝရဲ့ကဘာတော်ခီးသွားစီစဉ်ကနေကြိုးဆိုပါရခြင်းကျွန်မဆင်းမြန်းပါမှာအခုတစ်ခေါက်တော့ပြည်သက်နိုင်ငံကိုသွားကြရအောင်မှာကိုဗစ်ကရောဂါကြောင့်ကဘာလက်ခီးသွားဧည့်သည်တွေမလာနိုင်ကြသေးတဲ့ပြည်သက်နိုင်ငံမှာအရင်တုန်းကနိုင်ငံတကာဧည့်သည်တွေနဲ့ပြည်နေတဲ့နေရာတွေကိုပြင်သစ်တွေအေးအေးဆေးဆေးပြန်လည်လည်ပတ်ခံစားနေကြပါတယ်ကဘာကျော်ပတိဆရာကြီးမိုနီရဲ့ပန်းဥယျံပါအဝင်ပြင်သစ်ကရှုခင်းအလှတွေကိုကဘာတော်ခီးသွားအစီအစဉ်ကနေအခုသွားကြည့်ကြရအောင်ပါရှင်
ကမ္ဘာလှည့်ခီးသွားရတာဝါသနာပါတွေအတွက်ပြည်သက်နိုင်ငံဟာသွားကျင်စရာထိတ်တန့်စည်းရင်းဝင်နိုင်ငံတစ်ခုဖြစ်ပါတယ်။အထူးသဖြင့်စိတ်ကူးအတွေးအမြင်သစ်တွေထွန်းကားတဲ့မြို့တော်အမှုပညာမြို့တော်အချစ်မြို့တော်အစသဖြင့်တင်စားပြောကြတဲ့ပါရီမြို့တော်ဆိုတာလူတိုင်းသွားကျင်ကြတဲ့မြို့တော်တစ်ခုပါပုံမှန်ဆိုရင်ပါရီမြို့တော်ဟာနိုင်ငံဆောင်ကကမ္ဘာလှည့်ခီးသည်တွေနဲ့စီကားနေလေးရှိပါတယ်အခုတော့ကိုဗစ်ကပ်ရောဂါကြောင့်အရင်လိုနိုင်ငံတကာဧည့်သည်တွေလာမလည်နိုင်ကြသေးတဲ့အတွက်ပါရီမြို့တော်မှာပါရီမြို့သူမြို့သားတွေကိုသာတွေ့ရပါတယ်တရားမြတ်တယောက်တိုင်းမတက်သွားနေကြသူတွေထိုင်းကုန်လူအဖြစ်နဲ့ကော်ဖီဆိုင်တွေအကော်ဒီယံသင်းတန်တွေပြန့်လွင့်နေတဲ့ပါရီမြို့တော်မှာအခုတော့နိုင်ငံသားသားဧည့်သည်တွေကိုမတွေ့ရတဲ့အတွက်ပါရီမြို့ကန်တွေကိုယ်တိုင်အတွက်ကိုထူးခြားနေပါတယ်
Donc Paris appartient certes au Paris
français, au Paris New York, qui est dit de la tête bien yamé de l'oba. Tabemet Doris Drigo le bien la jazé chémaré, bien la jamé l'ou le miolé maré.
Bah moi j'ai vraiment aimé parce que j'habitais dans un quartier j'habitais
dans un quartier de Côte d'Ivoire ပါတယ်ကျွန်တော်နေတဲ့မြို့နယ်မှာ Airbnb ဟိုတယ်ကန်တွေအများကြီးရှိတော့ကဘာလက်ခီးတွေအများကြီးများနေတယ်ပါလေအခုတော့ဘယ်သူမှမရှိကားလည်းရှင်းနေတယ်ကျွန်တော် Seven ACC စီးပြီးတော့ရှောက်သွားလို့ရနေတယ်လေ
အရင်ကကဘာလက်ခီးသွားဧည့်သည်တွေနဲ့ရှုပ်ထွေးစီကားနေလေးရှိတဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကရနေရာတွေရဲ့ထူးခြားအလှတွေကိုအခုမှမြို့ကန်တွေအသေးအချာပြန်လည်ခန်းစားနေကြတာဖြစ်ပါတယ်ပါရီမြို့တော်ရဲ့အနောက်ဘက်ကားနဲ့၃နာရီလောက်မောင်းသွားရင်ရောက်တဲ့ Normandy ဒေသတွေကဂျီပြာနီမြို့မှာလဲကဘာကျော်ပန်းဥယျာဉ်လေးတစ်ခုရဲ့အလှကိုမြို့ကန်တွေအခုမှ AACC ပြန်လည်ခန်းစားနေကြပါတယ်။ပြင်သစ်ပကြီးဆရာကြီး Claude Monet ရဲ့ကဘာကျော် Water Lilies ပကြီးကား series တွေမွေးဖွားခဲ့ရာပန်းဥယျာဉ်လေးဖြစ်ပါတယ်။ပကြီးဆရာကြီး Monet ကိုယ်တိုင်ကွယ်လွန်ချိန်အထိနေသွားခဲ့တဲ့သူ့နေအိမ်နဲ့ပန်းဥယျာဉ်စီကိုလာလည်ကြတဲ့ကပါလက်ဧည့်သည်ကတစ်နှစ်တစ်နှစ်ကို၅သိန်းကျော်ပါတယ်။အခုတော့နိုင်ငံတကာဧည့်သည်တွေမလာနိုင်ကြတာကိုဒေသခံတွေအခွင့်အကောင်းယူပြီး AACC လာချိနေကြပါတယ
်။ I think it's incredible you can see exactly what you saw in the paintings, you know, in real life.
တကယ်ကိုမယုံနိုင်စရာပါ။သူ့ပကြီးကားတွေထဲမှာမြင်ရတဲ့အတိုင်းအတိအကျကိုအပြင်မှာတွေ့နေရတာပါ။ရေထဲမှာပုံရိပ်ပေါ်နေတာတွေပန်းတွေအားလုံးသူဖန်တီးရေးဆွဲထားတဲ့အတိုင်းပါပဲခုလိုကျွန်တော်တို့ကိုယ်တိုင်ဒီကိုလာကြည့်လို့ရတာတိတ်ကိုဝမ်းသာအံ့ဩဖို့ကောင်းပါလေလူလည်းမများတော့တယောက်နဲ့တယောက်ရှောင်နေစရာမလိုဘူးပေါ့စိတ်နှောက်ရှက်မဖြစ်ရဘူးပေါ့ဗျာနေရသည့်အချိန်တွေဥမာမိနစ်၃ကအထိလူများလို့တော့စိတ်ရှုပ်ရတယ်လေ
ပြင်သစ်နိုင်ငံမှာအသွားအလာကန့်သတ်ချက်တွေကိုပြန်ဖြေလျှော့ပေးခဲ့ပေမဲ့လူချင်းခက်ခွက်ခွာနေရမဲ့စည်းကမ်းချက်တွေကြောင့်ဒီနေရာကိုအုပ်စုလိုက်လာလေတာကိုအခုခွင့်မပြုသေးပါဘူးလက်မှတ်ကိုအွန်လိုင်းကနေကြိုဝယ်ဖို့လိုသလိုဧည့်သည်တွေအနေနဲ့လည်းရောဂါပိုးမကူးအောင်အကာအကွယ်တွေဝတ်ဆင်ထားဖို့လိုအပ်ပါတယ်အထက်မှလည်းလူစုလူဝေးဖြစ်မနေအောင်လို့လူတွေအတုပ်လိုက်လမ်းကြောင်းတစ်ခုတည်းကိုပဲသွားစီပါတယ
် C'est très beauMagnifique avec le soleil et tous les petits oiseaux qui chantent.
Tei la biyo tei sei chi nu sia kaung ma de. Ni le ya ta ni ya hnyet tan li wi cha ni ya da tei biyo sei chan da bu kaung ma de. Na khong si wi tat biyo twa ni ya da ro tei biyo lut lut lat lat ma shi ba u. Na biyo shao lan ma tiao ni tiao ni ni ka ka ma phit aung tri kha ni ya ye twe ko chai ta law chin yi wi chi bu ro khat ba de.
ပုံမှန်အားဖြင့်တတိကိုဧည့်သည်9000ဝန်းကျင်လာကြတဲ့ဒီနေရာကိုအခုတော့တထောင်လောက်ပဲဝင်ဝင်ပြူပါတယ်။ဒီပန်းဥယျာဉ်လေးကိုထိမ့်သိမ့်ပြုစုနေကြတဲ့ဥယျာဉ်မှူးကြီးတွေကတော့သူတို့ပြုစုစိုက်ပျိုးထားတာတွေကိုနိုင်ငံတကာကဧည့်သည်တွေလာရောက်ခန်းစားလို့မရကြသေးတာကိုစိတ်မကောင်းဖြစ်နေကြပါတယ်
။ Ce qui était le plus frustrant c'est vraiment de pas pouvoir présenter
ကျွန်တော်တို့ပြုစုစိုက်ပျိုးထိမ့်သိမ့်ထားတာတွေကိုအများပြည်သူကိုပြခွင့်မရတာတိတ်ကိုအားမလို့အများဖြစ်ရပါတယ်။တစ်ပတ်ခါပြန်ကြည့်တော့လေဒီပန်းဥယျာဉ်လေးရဲ့အလှတရားကိုမိုနေခန်းစားခဲ့တယ်လို့အခုမှပဲကျွန်တော်တို့အပြေအဝခံစားဖြစ်ပါတယ်။ဘယ်တော့ငါနဲ့မှမတူတဲ့ခံစားမှုမျိုးပါ။ဒီဥယျာဉ်ကိုစောက်ဖွင့်ကလေးကအဲ့လိုတစ်ခါမှမခံစားဖြစ်ခဲ့ပါဘူး
။ပကြီးဆရာကြီးမိုနေကိုရိုင်းဖန်တီးဆိုင်ပြိုးခဲ့တဲ့ဒီပန်းဥယျာဉ်စီကိုရောက်လာသူတွေအတွက်ကတော့ပကြီးကားတွေကရှုခင်းအလှကိုအပြည့်မှမြင်တွေ့နေရတဲ့အတွက်ပကြီးကားထဲပြန်ရောက်သွားတယ်လို့ဖြစ်နေပါတယ်။
En fait, je viens du coin et je me suis
ça va dit là ma nia ba tait ko ta ya ni ma be lo prathama song atwe win ma de athu taphin ya de u do le kaung tan ni ga le tait la ni ma be lo twin win pi lo la kae da ba chuma ga biji swe tait pi lo wa na ba ro di shu phin a sa ko swe chin sait phit mi ba de biji sia ji tiao ye atwe ye ko win pi lo tu belo sait ku ne mya biji wi swe kae de le lo san win chi ya da tait pi lo sait chi na sia kaung ma de
1883ခုနှစ်ကနေကွယ်လွန်ချိန်1926ခုနှစ်အထိဒီမှာနေထိုင်သွားခဲ့တဲ့ပကြီးဆရာကြီးမိုနေကတော့ကဘာကျော် Water Lilies series ပကြီးကားပေါင်း250လောက်ကိုရေးဆွဲသွားခဲ့ပါတယ်။ပကြီးကားတွေထဲမှာပါတဲ့ကြာပန်းတွေအပြည့်နဲ့ရေကန်ကလေးကလည်းလာကြတဲ့ဧည့်သည်တွေကိုစိတ်အေးချမ်းမှုပေးနိုင်ဖို့အမြဲစောင့်ကြိုနေပါတယ်ရှင်။
American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။တရုတ်သူမြေပါတီဟာဟောင်ကောင်မှာတင်းကျပ်ပြင်းထန်တဲ့လူမျိုးရေးဥပဒေသစ်တရက်ကိုချမှတ်လိုက်ပါတယ်။ဒီဥပဒေအရခွဲထွက်မှုအပြတ်မှောက်လုံမှုအကြမ်းဖက်မှုနိုင်ငံခြားတိုင်းပြည်တွေနဲ့ပူးပေါင်းမှုတွေပေါ်ကျေပြန့်ပြီးရှုပ်ထွေးတဲ့ပုံမှန်တွေနဲ့ထောင်ဒဏ်တသက်ထိပေးနိုင်တဲ့ရာဇဝတ်မှုတွေသတ်မှတ်ထားပါတယ်။ဒါရီဟာဒီမိုကရေစီရေလှှောင်မှုကိုထိတ်လန့်သွားအောင်လို့ချင်းချောက်တည်အောင်မှုရှိပါတယ်။ဥပဒေပြဋ္ဌာန်းပြီးတဲ့နောက်အချိန်တိုတွင်းမှာပဲဟောင်ကောင်တက်ကြွလို့ရှားသူဂျိုရှူအာဝေါင်းဟာသူတာဝန်ယူထားတဲ့ဒီမိုဆစ်တိုဒီမိုကရေစီလိုလားတဲ့နိုင်ငံရေးပါတီရဲ့အထွေထွေအတွင်းမှုကနေပြီးတော့အနားယူပြီးပါတီကနေပြီးတော့ထွက်သွားပါတယ်။ Nathan Lone နဲ့ Agnes Chow လို့အခြားအဖွဲ့ဝင်တွေလည်းအလားတူနှုတ်ထွက်သွားကြတာမို့လို့ပါတီဟာဖျက်ရတော့မယ်လို့ကြေညာခဲ့ရပါတယ်။ဒီဥပဒေသေးရဆိုရင်တော့မနစ်ကဟောင်ကောင်မှာဖြစ်ခဲ့တဲ့ဆန္ဒပြမှုတွေကိုဥပဒေအရပြစ်ပြီးအရေးယူနိုင်ပါတယ်။ဒါပေမဲ့လည်းဟောင်ကောင်ကိုဗြိတိန်ကနေပြီးတော့တရုတ်ပြည်သူသမ္မတနိုင်ငံကိုလွှဲပြီးခဲ့တဲ့23နှစ်မြောက်နှစ်ပတ်လည်နေ့ဇူလိုင်လ1ရက်နေ့မှာတော့ဆန္ဒပြသူတွေဟာဟောင်ကောင်လမ်းမတွေပေါ်ထွက်လာခဲ့ပါတယ်။ဒီလေပိုင်းမှာတော့ဟောင်ကောင်ရဲ့အဲ့ဒီလုံခြုံရေးဥပဒေတင်တဲ့ပထမဆုံးလူတဦးကိုအရေးယူဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲကကြေညာပါတယ်။ဟောင်ကောင်လွတ်လပ်ရေးစာလမ်းပါဆိုင်ပုဒ်ကိုကန်ဆောင်ခဲ့သူလူတဦးဖြစ်ပါတယ်။အခုဒီပြသန်းလိုက်တဲ့ဥပဒေတက်ဟာဟောင်ကောင်လူထုကိုတစ္ဆာမဲမှုတရားဖြစ်တယ်လို့ပဲတရုတ်ကွန်မြူနစ်ပါတီကနိုင်ငံတကာကိုပေးထားတဲ့ကတိကဝတ်တွေကိုလည်းဖြစ်ပယ်လိုက်တာရှင်းပါတယ်။ကုလသမဂ္ဂဖတ်တန်းဖြစ်ထားရှိတဲ့1984ခုနှစ်တရုတ်ဗြိတိန်ပူးတွဲကြေညာချက်အရဟောင်ကောင်ကို150ကျားလွတ်လပ်ခွင့်ပေးထားမယ်လို့ CCP တရုတ်ကွန်မြူနစ်ပါတီကကြေပြီးခဲ့ပေမဲ့အခုတော့23နှစ်ပဲလိုက်လာတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီး Mike Pompeo ကသူ့ရဲ့ကြေညာချက်မှာဖော်ပြပါရယ်ဟောင်ကောင်ရဲ့စီးပွားရေးနဲ့နိုင်ငံရေးလွတ်လပ်ခွင့်နဲ့လုပ်ပိုင်ခွင့်တွေကိုဘေကျင်းအစိုးရကဖျက်ဆီးလိုက်ချိန်မှာအမေရိကန်ပြည်သူအနေနဲ့ဒီတိုင်းကြည့်နေတာတော့မဟုတ်ပါဘူးဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်권ကိုထိခိုက်စေမှုမှာတာဝန်ရှိတဲ့ CCP တရုတ်အရာရှိတွေကိုအမေရိကန်ပြည်ထောင်စုကနေပြီးတော့ပြည်ဝင်권ဗီဇာကတ်တတ်မှုတွေနဲ့ရေးယူလိုက်ပါတယ်။ဒါ့အပြင်သမ္မတဒေါ်နယ်ထရမ့်အနေနဲ့လည်းဟောင်ကောင်ကိုပေးထားတဲ့အထူးအခွင့်အရေးဆိုင်ရာမူဝါဒတွေကိုချွင်းချက်တချို့နဲ့ပယ်ဖျက်သွားဖို့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လွတ်လပ်မှုကိုမြန်တိုးတဲ့ဟောင်ကောင်ပြည်သူတွေနဲ့အတူဆက်ပြီးတော့ရည်တည်သွားမှာဖြစ်တယ်လို့ဟောင်ကောင်မှာဒီနေ့ချိန်ထိခွင့်ပြုရရှိထားတဲ့လွတ်လပ်စွာပြောဆို권၊ဒိန်းလွတ်လပ်ခွင့်၊လွတ်လပ်စွာစုယုံခွင့်နဲ့တရားဥပဒေစိုးမိုးရေးတွေကိုတိကျထိပါလာတဲ့အပေါ်မှာအမေရိကန်ကတုံ့ပြန်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးပေါ်ပီယိုကပြောပါတယ်။ဒီကနေ့ကတော့ဟောင်ကောင်အတွက်ရောလွတ်လပ်မှုမြန်တိုးတဲ့တရုတ်နိုင်ငံတစ်ပွဲကပြည်သူတွေအတွက်ပါဝမ်းနည်းစရာနေ့တစ်နေ့ပါပဲလို့လည်းနိုင်ငံရေးဝန်ကြီးပေါ်ပီယိုကပြောဆိုခဲ့ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာလေထဲကနေလည်းပြန့်နှံ့ကူးစက်နိုင်ကြောင်းအထောက်အထားတွေပိုးပြီးတွေ့လာနေရကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတင်ပြနိုင်အောင်ပြင်ဆင်နေပြီလို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကအင်ကာနေမှာပြောပါတယ် WHO ရဲ့ဤပညာကော်မတီအကြီးအကဲကတော့ COVID-19 ရောဂါပိုးကူးစက်တဲ့ပုံစံတွေထဲကအခုအနေနဲ့သူဟာလေထဲမှာပြန့်နှံ့ကူးစက်မှုရှိနိုင်တယ်လို့အမှုံအဆက်ကလေးတွေအနေနဲ့လည်းပြန့်နှံ့ကူးစက်နိုင်တယ်ဆိုတဲ့သဘောတွေ့ရတယ်လို့ပြောပါတယ်။ဒဗျူရှိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းအမေရိကန်နိုင်ငံနှုတ်ထွက်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်တရင်ဝင်စတင်လှုပ်ဆောင်လာတာဟာဒဗျူရှိုရဲ့ကိုရိုနာဗိုင်းရပ်စ်ဆက်ရောဂါဆန်ရတုံ့ပြန်ဆောင်ရွက်မှုတွေအတွက်အချင်းချောက်ခံရမှုတကယ်ဖြစ်လာနေပြီလို့ရရှိတွေကပြောပါတယ်။WHO အတွက်အမေရိကန်နိုင်ငံက20ထည့်ဝင်နေတဲ့ဒေါ်လာတန်း400ကိုဆိုင်းငံ့ထားဖို့ချင်းချောက်ခဲ့ပြီးနောက်ပိုင်းနှုတ်ထွက်မယ်လို့ကြေညာခဲ့တာဖြစ်ပြီးအခုအမေရိကန်စတင်နှုတ်ထွက်နေပြီဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကိုတင်ဝင်အသိပေးခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံကယူမဘန်ဟာ2019ခုနှစ်အတွင်းအပြည်ပြည်ဆိုင်ရာဗန်ဒိုင်းကော်ပိုရေးရှင်း IFC ကရွေးချယ်တဲ့အကောင်ဆုံးလက်တွဲပေါ်ဘန်ရီလဲပါဝင်တယ်လို့တနင်္လာနေ့ IFC ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အရှေ့အာရှနဲ့ Pacific ဒေသမှာအရွေးချယ်ခံရတဲ့ဘန်9ဘန်နဲ့မှာယူမဘန်ကိုခုလိုထည့်သွင်းချိန်ငင်ခဲ့တာပါ။ဟောင်ကောင်မှာတရုတ်အစိုးရကအမျိုးသားလုံခြုံရေးဥပဒေကိုပြဋ္ဌာန်းပြီးတဲ့နောက်မှာ TikTok ကုမ္ပဏီကဟောင်ကောင်ဈေးကွက်ကနေထွက်ခွာသွားတော့မယ်လို့ပြောပါတယ်။ Facebook, Google နဲ့ Twitter တို့ကဟောင်ကောင်ကသုံးဆဲသူတွေနဲ့အချက်လက်တွေကိုတရုတ်ပြည်မှာဒီကိုစစ်စစ်ပေးပို့တဲ့လုပ်ငန်းကိုရပ်ဆိုင်ပြင်မယ်လို့ကြေညာပြီးမှအခုလို TikTok ရဲ့ဆုံးဖြတ်ချက်ထွက်လာတာလည်းဖြစ်ပါတယ်။ဗော်ဒိုဖုန်းနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရက်သက်ပါ။
This program has come to you from the Voice of America,
Washington.